Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ VOA မြန်မာပိုင်းအစီအစဉ်2016ခုနှစ်အောက်တိုဘာလ25ရက်အင်္ဂါနေ့ည9:00နာရီကနေ10:00နာရီအထိအစီအစဉ်တွေကိုလိုင်းဒိုမီတာ24 25 30နဲ့50တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ကျမရှာဖုံပါဒီညအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးမှာပါရှင်
။မင်္ဂလာပါရှင်ကျမခင်မြွှေထွေးပါ။ပါကစ္စတန်နိုင်ငံအနောက်တောင်ပိုင်းကရဲတင်တန်းကြောင့်တခုကိုအသေးခံဘုံခွဲသူတို့ဝင်ရောက်တိုက်ခိုက်တာကြောင့်လူ60နီးပါးသေဆုံးပါတယ်။တခါဖိလစ်ပိုင်သမ္မတရော်ဒရီကိုဒူတာတေကဖိလစ်ပိုင်နဲ့အမေရိကန်ပြည်ထောင်စုအကြားမဟာမိတ်ဆက်ဆံရေးကိုထိခိုက်နိုင်တဲ့စကားတချို့ကိုဒီကနေ့ထပ်ပြီးတော့ပြောပါရယ်။နောက်ထိုင်းနိုင်ငံတောင်ပိုင်းပဋ္ဌာနီခရိုင်ကညစည်းတခုမှာတော့တနင်္လာနေ့ညပိုင်းတော့ကဘုံပေါက်ကွဲလို့လူတစ်ယောက်သေဆုံးပြီးတော့16ယောက်ဒဏ်ရာရပါတယ်။ဒီလိုထိတ်တန့်ရောက်ဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုတော့ကိုဝင်းမင်းနဲ့အတူပြောပြပေးသွားပါမယ်ရှင်
။ကောင်းပါပြီရှင်။ဒီကနေ့ညမှာတော့ရခိုင်ပြည်နယ်တိုက်ခိုက်ခံရမှုနောက်ဆက်တွဲလုံခြုံရေးနဲ့ဒေသခံတွေရဲ့အခြေအနေနဲ့ပတ်သက်ပြီးနားဆင်ရမှာက
ဘူလောကဆယ်ဆရာလဲအဲ့ဒီလိုပေါ့လေ။ဒီနယ်မြေကမတိနိုင်မအီချမ်းပြီးတော့နယ်မြေပြည်မြေအီချမ်းနိုင်တော့ကျွန်တော်တို့ချက်ချင်းနေနေရတော့
မြန်မာနိုင်ငံကြက်ချင်ကြီးအတင်းရဲ့ဘေးဒုက္ခစီမံခန့်ခွဲရေးဌာနဒုတိယညွန်ကြားရေးမှူးအောင်ဦးအောင်တောင်းရွှေပြောသွားတာပါအပြည့်စုံကိုနောက်ပိုင်းမှနားဆင်ရပါမယ်ဒါအပြင်ရှမ်းပြည်နယ်မြောက်ပိုင်းမှာအခြေအနေတွေပြန်လည်တည်ငြိမ်လာလို့ဒေသခံတွေနေရာစတင်ပြောင်းနေကြပြီဆိုတဲ့အကြောင်းနဲ့ကင်ဆာရောဂါဖြစ်ပွားမှုဆိုင်ရာသတင်းဆောင်ပါတွေအပြင်ကွန်ပျူတာနဲ့ဂီတသာဖန်တီးမှုအကြောင်းတွေကိုနားဆင်ရဖို့ရှိပါတယ်အခုတော့နောက်ဆုံးရသတင်းတွေကိုမကင်ဖြူထွေးနဲ့ကိုဝင်းမင်းတို့ကပြောပြပေးပါမယ်ရှင
်ပါကစ္စတန်နိုင်ငံအနောက်တောင်ပိုင်းကတာမြို့ကရဲတပ်နဲ့ကြောက်တစ်ခုကိုဖောက်ခွဲလက်နဲ့အပြည့်စုံကန်ဆောင်လာတဲ့အသေးခံဘုံးကွဲသူတို့ဝင်ရောက်တိုက်ခိုက်တာကြောင့်လူ60နီးပါးသေဆုံးပြီး120ကျော်ဒဏ်ရာရတဲ့အကြောင်းပါကစ္စတန်အစိုးရအရာရှိတွေကပြောပါရယ်ဒီနေ့လာနေ့ညသကောင်းမတိုင်ခင်မှာတိုက်တိုက်ခိုက်မှုဖြစ်တာပါတိုက်ခိုက်သူတွေဟာတင်းနှဲချောင်းဝင်းအတွင်းလူသစ်စုဆောင်းဆောင်တွေကိုဝင်ပြီးတော့အဆောင်ထဲမှာရှိနေတဲ့သူတွေကိုပစ်ခဲ့တာပါရဲဝင်နှန်းတို့နဲ့အဆောက်အဦတွေကတချို့တလေပြတင်းပေါက်တွေကိုခုံကျော်ပြီးတော့ထွက်ပြေးလွတ်မြောက်သွားတာလည်းရှိပါရယ်ပါကစ္စတန်စစ်တပ်နဲ့ကွန်မန်ဒိုတပ်ဖွဲ့တွေရောက်လာပြီးတော့အပြန်အလှန်ပစ်ခတ်တာတွေမဖြစ်ခင်တနတ်သမားတွေဟာတစားကန်တချို့ကိုခေါ်ပြီးတော့အဆောက်အဦကိုခဏဝင်စီခဲ့ကြပါတယ်။အပြန်အလှန်တိုက်ခိုက်မှုတွေကတော့အနားကြီးအတော်ကြာခဲ့တာပါ။တိုက်ခိုက်သူတွေကနှစ်ဦးကသူတို့ကိုသူတို့အသေးခံပုံဖောက်ခွဲခဲ့ပြီးနောက်တစ်ယောက်ကတော့လုံခြုံရေးတပ်ဖွဲ့တွေနဲ့အပြန်အလှန်ပစ်ခတ်တဲ့အချိန်မှာသေဆုံးသွားတဲ့အကြောင်းနဲ့အင်္ဂါနေ့မနေ့အာရုံမတက်ခင်မှာစစ်တပ်ချောင်းဝင်းကိုပြန်ပြီးတော့ထိန်းချုပ်နိုင်ခဲ့တဲ့အကြောင်းဒေသဆိုင်ရာအရာရှိတဦးကပြောပါရယ်။ဒီဖြစ်ရတဲ့ပတ်သက်လို့ပါကစ္စတန်ဝန်ကြီးချုပ်နဝက်ရှရစ်ကတရေဘော့ကြောင့်တိုက်ခိုက်မှုလို့ဆိုပြီးတော့ပြစ်တင်ရှုံချပါရယ်။ကာတာမြို့ဟာတိတ်မကြခင်ကအကြမ်းဖက်တိုက်ခိုက်မှုတွေအများပြားကြုံနေရတဲ့ဒေသပါ။ပြီးခဲ့တဲ့ဩဂတ်လအစောပိုင်းကပဲမြို့ရင်းကစစ်ရင်တခုရဲ့အပြင်ဘက်မှာအထေခံဘုံးခွဲတိုက်ခိုက်ခံရတာကြောင့်လူပေါင်း80ကျော်သေဆုံးခဲ့ရပါရယ်ရှင်
။အမေရိကန်သမ္မတရွေးကောက်ပွဲနှစ်ပတ်မတိုင်ခင်ပြည်내တော်များများမှလူကိုယ်တိုင်ကြိုတင်မဲပေးမှုတွေကိုစတင်နေပြီးသမ္မတပြိုင်ပွဲနှစ်ဦးကလည်းအဆုံးဖြတ်ပေးနိုင်တဲ့ဖလိုရီဒါပြည်내မှာအခြေအနေမဲဆွယ်နေကြပါရယ်။အခုလိုဖလိုရီဒါပြည်နယ်မှာအခြေအနေပြောင်းရခြင်းကြောင့်ကတော့ဒီပြည်နယ်လိုလူဦးရေများတဲ့ပြည်နယ်တွေအနေနဲ့သမ္မတရွေးကောက်ပွဲလိုအပ်ချက်ဖြစ်တဲ့ Electoral College ကနယ်မြေလိုက်သမ္မတရွေးချယ်ရေးအဖွဲ့ဆိုင်ရာမဲများများပူရဖို့အရေးပါနေလို့ပါဒီနယ်မြေဆိုင်ရာသမ္မတရွေးအဖွဲ့မဲအများစု20-290ရမှသာသမ္မတဖြစ်နိုင်တဲ့နေရာမှာဖလိုရီဒါပြည်နယ်အနေနဲ့ကလူဦးရေများမှုကြောင့်ဒီမဲပေါင်း29မဲကိုပိုင်ဆိုင်ထားပါတယ်ဒီနယ်မြေဆိုင်ရာသမ္မတရွေးချယ်ရေးအဖွဲ့မဲပူများများရနိုင်တဲ့လူကြီးအများဆုံးပြည်နယ်တွေဖြစ်တဲ့ Florida နဲ့ Texas ပြည်နယ်တွေမှာဒီချိုတင်မဲပေးမှုတွေတင်းလာနေကနေစတင်ပြီးလူထုစတန်တွေအရ Hillary Clinton က Florida မှာလေးမှတ်အသားရနေပါတယ်။ Democrat သမ္မတလောင်း Clinton အသားရနေပေမဲ့ Republican သမ္မတလောင်း Donald Trump ကလည်း Florida မဲဆက်ပွဲမှာ American နိုင်ငံရေးကိုအမြဲလွှမ်းမိုးလာသူတွေကိုဖြုတ်ချနိုင်ဖို့အခုရွေးကောက်ပွဲဟာနောက်ဆုံးအခွင့်အရေးပဲလို့မဲဆွယ်ခဲ့ပါတယ်။ဒါအပြင် Colorado, Alaska, Arkansas နဲ့ Massachusetts ပြည်နယ်တွေမှာလည်းတင်းလာနေကချိုတင်မဲပေးမှုတွေစတင်ခဲ့ပါတယ်။ဒီပြည်နယ်ပေါင်း22ပြည်နယ်နဲ့ Washington DC မှာဆိုရင်အခုလိုလူကိုယ်တိုင်ကြိုတင်မဲပေးမှုမျိုးကိုတချို့ကိုစီစဉ်ပေးထားပြီးတခြားပြည်နယ်တွေမှာတော့လူကိုယ်တိုင်မလာဘဲစာတိုက်ကတစ်ဆင့်မဲပေးခွင့်တွေကိုလွန်ခဲ့တဲ့သတင်းပတ်အတန်ကြာတဲ့ကခွင့်ပြုပေးထားပြီးဖြစ်ပါတယ်ခင်ဗျာ
။ Iran နိုင်ငံမှုစုမျိုးကိုစစ်သွေးကြွတွေလက်ထက်ကနေပြန်လည်တင်ယူဖို့ပြီးခဲ့တဲ့သတင်းပတ်ကစပြီးထိုးစစ်ဆင်လာခဲ့တာမှာ Iran တပ်ဖွဲ့တွေဟာနေမြေ student kilometer 800ကျော်ကို IS တွေလက်ထက်ကနေပြန်လည်တင်ယူထားနိုင်ပြီလို့ American ဆွေရအရာရှိတွေကပြောပါတယ်။မိုးဆူးမြို့လေကနေအရှိတ်ဘက်ကီလိုမီတာ30ကျော်လောက်မှာရှိတဲ့ဘာတယ်လာမြို့အပါအဝင်တခြားအတော်များများကိုတိတိတတ်တာပြန်လဲတည်ယူထားနိုင်တဲ့အကြောင်းနဲ့မိုးဆူးမြို့ထဲဝင်ရောက်နိုင်မဲ့လမ်းကြောင်းတွေကိုရှင်းလင်းနေတယ်လို့အမေရိကန်ပင်တယ်ဂွန်စစ်ဌာနချုပ်ပြောခွင့်ရရေဒတ်ဗိုလ်မှူးကြီး Jeff Davis ကတနင်္လာနေ့မှာသတင်းတောက်တွေကိုပြောဆိုပါတယ်အီရတ်တပ်ဖွဲ့တွေနဲ့ကာတလနက်ကိုင်အဖွဲ့တွေဟာမိုးဆူးမြို့မြောက်ဘက်အရှိတ်ဘက်နဲ့တောင်ဘက်ချမ်းတွေကမြို့ငယ်တွေကနေတဆင့်ထိုးပေါက်ပြီးတော့မြို့ရင်းကိုဝင်ရောက်နိုင်ဖို့ကြိုးစားနေကြတာပါ ထိုးစစ်ဆင်မှုတွေကိုဖြည်းဖြည်းချင်းအချိန်ယူလှုပ်ဆောင်နေပေမဲ့အီရန်နဲ့ခါတက်ဖွဲ့တွေမြို့နာနီလာချင်းကြရင်တော့တိုက်ခိုက်မှုတွေအရှိန်ပြင်းလာနိုင်တယ်လို့အမေရိကန်ရရှိတွေကပြောပါတယ်မိုဆူမြို့အနီးတစ်ဝိုက်နယ်မြေတွေကို IS တွေလက်ထက်ကနေပြန်လည်သိမ်းထားနိုင်ပြီဆိုပေမဲ့လည်း IS အဖွဲ့ဟာပြီးခဲ့တဲ့ရက်ပိုင်းတွေအတွင်းမြောက်ပိုင်းစင်ဂျာနဲ့ခါခတ်မြို့တွေအပါအဝင်နိုင်ငံတော်ဝန်မှအကြမ်းဖက်တိုက်ခိုက်မှုအများပြားကိုတော့လှုပ်ဆောင်နေဆဲပဲဖြစ်ပါရဲ့ရှင
်ပဋိပက္ခတွေဖြစ်နေတဲ့ဆီးရီးယားနိုင်ငံမြောက်ပိုင်းအလက်ပိုမြို့မှာပြီးခဲ့တဲ့9ရက်အတွင်းရုရှားနဲ့ဆီးရီးယားတပ်ဖွဲ့တွေဘက်ကလေကြောင်းကနေတိုက်ခိုက်ခဲ့တာမရှိဘူးလို့ရုရှားနိုင်ငံကဒီနေ့ထုတ်ပြန်ပြောဆိုလိုက်ပါတယ်မြို့တွေမှာပိတ်မိနေတဲ့လူထောင်ပေါင်းများစွာအတွက်လူသားချင်းစာနာမှုအကူအညီတွေဖြန့်ဝေပေးနေအောင်ရုရှားဒါမှမဟုတ်ဆီးရီးယားလေယာဉ်တွေဟာအလက်ပိုမြို့အနီးပြန်တန်းတာတွေလုံးဝမလုပ်ခဲ့ဘူးလို့ရုရှားစစ်ဘက်ပြောခွင့်ရအေဂိုကနက်ရှန်ကော့ဖ်ကပြောပါတယ်လူတပုံတွေထိန်းချုပ်ရအလက်ပိုမြို့ရှေ့ချမ်းကနေထွက်ခွာခြင်းသူတွေအတွက်လူသားချင်းစာနာတဲ့အနေနဲ့မြို့ကနေထွက်ခွာနိုင်မဲ့လမ်းကြောင်း6ခုဖွင့်ပေးထားတယ်လို့လည်းကနက်ရှန်ကော့ဖ်ကဆက်ပြောပါတယ်စနေနေ့ကပြီးဆုံးသွားတဲ့3ရက်ကြာပြစ်ခတ်ရေးစိတ်ဟာပြီးခဲ့တဲ့9ရက်အတွင်းဖြစ်ခဲ့တာပါဒီပြစ်ခတ်ရေးစိတ်အဆုံးသတ်ပြီးမကြာခင်မှာပဲအလက်ပိုမြို့မှာလေကြောင်းတိုက်ခိုက်မှုတွေပြန်ဆခဲ့တယ်လို့ပြည်ထောင်ချေဆိုင်စီးရီးယားလူခွင့်လေလာရေးစောင့်ကြည့်အဖွဲ့ကပြောပါတယ်။မြို့တွင်းကထွက်ခွာခြင်းတွေကိုထွက်ခွာလို့မရအောင်တပုံအဖွဲ့တွေကတားထားတယ်လို့ရုရှားနဲ့စီးရီးယားဆွေးရကဆွဆွဲထားတယ်လို့တစ်ချိန်နီးမှာတပုံတပ်ဖွဲ့တွေဘက်ကလည်းအရက်သားပြည်သူအများစုကစီးရီးယားဆွေးရကိုမယုံကြည်တဲ့အတွက်မြို့တွေကထွက်ခွာပြီးရင်ဘာဖြစ်လာမလဲဆိုတာကိုမသိတာကြောင့်မထွက်ခွာခြင်းသေးဘူးလို့ပြောနေပါတယ်။လောလောဆယ်လက်ပိုမြို့ရှေ့ချမ်းမှာပြေးမိနေတဲ့အရက်သား3000လောက်ရှိနေပြီးသူတို့အတွက်အစားအစာနဲ့အရေးပေါ်ဆေးဝါးအထောက်အကူတွေမရှိသလောက်ဖြစ်နေပါတယ်ခင်ဗျာ။
View American တန်ညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9နာရီကနေ10နာရီအစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 12395လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9323လိုင်းဒိုမီတာ51 kHz 9885စနေတနင်္ဂနွေမှာလိုင်းလိုက်မီတာ190 kHz 1505တို့နဲ့ပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီအမေရိကန်တန်ကနေအင်္ဂါနေ့ညဒေတာရင်းနိုင်ငံတကာသတင်းတွေကိုဆက်ပြီးတော့ပြောပြပေးသွားပါမယ်ရှင်။ဖိလစ်ပိုင်သမ္မတရော်ဒရီဂိုဒူတာတေဟာဖိလစ်ပိုင်နိုင်ငံနဲ့အမေရိကန်ပြည်ထောင်စုအကြားနှစ်ပေါင်းများစွာတိဆောက်လာခဲ့တဲ့မဟာမိတ်ဆက်ဆံရေးမှာမရေရာမှုတွေဖြစ်လာစေနိုင်တဲ့စကားတချို့ကိုဒီကနေ့ထပ်ပြီးတော့ပြောလိုက်ပါရစေ။ဖိလစ်ပိုင်အနေနဲ့အမေရိကန်အစိုးရကြိုးစွဲခေါ်ရလိုက်မဲ့ခွေးတကောင်လိုဆက်ဆံတာမျိုးခံမှာမဟုတ်ဘူးလို့စကားကိုမစင်မကျင်ပြောလို့ရှိတဲ့မစ္စတာဒူတာတေကဂျပန်နိုင်ငံကိုတရားဝင်ခီးမထွက်ခင်မှာမနီလာမြို့မှာသတင်းတောက်တွေကိုပြောသွားတာပါ။သူသမ္မတအဖြစ်တာဝန်ထမ်းဆောင်နေတဲ့ကာလမှာဆယ်စုနှစ်တွေနဲ့ချီရှိလာခဲ့တဲ့နှစ်နိုင်ငံအကြားကာကွယ်ရေးဆိုင်ရာသဘောတူညီချက်တွေကိုအမေရိကန်အနေနဲ့မေ့ပစ်လိုက်နိုင်တယ်လို့လည်းပြောပါရယ်။သူ့ထိုင်းပြည်ထဲမှာဖိလစ်ပိုင်စစ်သားတွေကလွဲရင်ဘယ်နိုင်ငံသားစစ်တပ်စစ်သားမှမရှိတော့တဲ့အချိန်ခါတစ်ခုဖြစ်လာဖို့သူမျှော်လင့်တယ်လို့လည်းမစ္စတာဒူတာတေကသတင်းတောက်တွေကိုပြောပါရယ်။မစ္စတာဒူတာတေဟာသူ့သမ္မတတာဝန်ဆပြီးတော့ယူခဲ့တဲ့ပြီးခဲ့တဲ့ဇွန်လ30ရက်နေ့ကစလို့သူ့ရဲ့မူရစ်ဆေးဝါးတိုက်ဖျက်ရေးအကြမ်းဖက်နေနည်းနဲ့လှုပ်ရှားမှုတွေအတွင်းမှာလူပေါင်း 4,000 နီးပါးတိုက်ဆုံခဲ့ရတဲ့ကိစ္စကိုအမေရိကန်ပြည်ထောင်စုကပြစ်တင်ဝေဖန်တဲ့အပေါ်မှာအခုလိုဒေါသတကြီးပြန်ပြီးတော့ချင်းချောက်ပြောဆိုနေတာပါပြီးခဲ့တဲ့သတင်းပတ်တရုတ်နိုင်ငံခီးစင်တုံးကလည်းအမေရိကန်နဲ့ဆက်ဆံရေးဖြတ်တောက်ဖို့ရည်ရထားတယ်လို့ပြောဆိုခဲ့ပြီးတော့နောက်ပိုင်းကျတော့မှတခါသူအဲ့ဒီလိုရည်ရတာမဟုတ်ပါဘူးလို့လည်းပြန်ပြီးတော့ပြောခဲ့ပါရဲ့ရှင်
တောင်ကိုရီးယားနိုင်ငံမှာအချင်းဖြတ်ချက်ဆမှုတစ်ခုအတွင်းအဓိကတာဝန်ရှိတဲ့အမျိုးသမီးတူနဲ့နင်းနီးဆက်ဆက်ပတ်သက်မိခဲ့တဲ့ပေါ်သမရပတ်ဂျမ်ဟန်ပတ်ကွန်ဟေကလူတွေကိုဒီနေ့တောင်းပန်လိုက်ပါတယ်။အစိုးရယာဒူးတာဝန်မရှိတဲ့ဒီအမျိုးသမီးဟာသမရပတ်ရဲ့အဓိကမိန့်ခွန်းတစ်ချို့ကိုတီးဖြတ်တာမှာအလွတ်သဘောပါဝင်ခဲ့တယ်လို့တောင်ကိုရီးယားရုပ်သံသတင်းဌာနတစ်ခုကထုတ်လွှင့်ပြီးနောက်တနေ့မှာပဲအခုလိုတောင်းပန်လိုက်တာပါ။ Choi Sun Sil ဆိုတဲ့ဒီအမျိုးသမီးဟာသမရပတ်နဲ့နီးစပ်ပြီးအစိုးရကိစ္စတွေမှာဝင်ဆွတ်တာမျိုးရှိနိုင်ခဲ့တယ်လို့တခြားသတင်းဌာနတွေကခမန့်ချက်တွေထွက်ခဲ့အပြီးမှာပဲ JTBC ရုပ်သံသတင်းဌာနကအခုလိုထုတ်လွှင့်လိုက်တာပါပရာဟိတအဖွဲ့အစည်းတွေထူထောင်ရေးစီးပွားရေးလုပ်ငန်းတွေကငွေလှူလာအောင်တွန်းအားပေးဖို့ချော်ဟာသမရဘတ်နဲ့ဆက်သွယ်ကောင်းတာကိုအသုံးချခဲ့ပုံရတယ်လို့လည်းနိုင်ငံတွင်းမီဒီယာတွေမှာဖော်ပြခဲ့ပါတယ်သမရဘတ်ကတော့သူ့ရဲ့2012ခုနှစ်သမရမဲဆယ်ပွဲမှာနဲ့2013ခုနှစ်သမရကျန်းသစ္စာချိန်ဆိုပွဲနောက်ပိုင်းမေခွန်းတွေပြင်ရမှာချွိုင်းကကူညီပေးခဲ့တယ်လို့တော့ဝန်ခံထားပါတယ်ဒီကိစ္စအတွက်သမရဘတ်ကတောင်းပန်ပေးမယ်လေ။ Choi Bo အချင်းပြတ်ချစားမှုနဲ့ဆွဆွဲထားတာကိုတော့ထည့်မပြောခဲ့ပါဘူးခင်ဗျာ
။ထိုင်းနိုင်ငံတောင်ပိုင်းဖက်ထန်နီခရိုင်ကညစီတစ်ခုမှာတနင်္လာနေ့ညပိုင်းကဘုံပေါက်ကွဲလို့လူတစ်ယောက်သေဆုံးပြီးတော့16ယောက်ထိခိုက်ဒဏ်ရာရခဲ့ပြီးတဲ့နောက်ဒီကနေ့အစောပိုင်းမှာတော့ခရိုင်တွင်းလုံခြုံရေးကိုတာဝန်ရှိသူတွေကတင်ကြားထားပါတယ်။ဖက်ထန်နီခရိုင်ဟာမွတ်စလင်ခွဲထွက်ရေးသမားတွေဆယ်စုနှစ်တစုကျော်လက်နက်ကိုင်ပုံကန်နေတဲ့ဒေသပါထိုင်းနိုင်ငံတောင်ပိုင်းကကမ္ဘာလှည့်ခီးသွားတွေအလာများတဲ့မြို့တွေမှာတပြိုင်နက်တည်းချိန်ကြိုက်လှုပ်ဆောင်ခဲ့တဲ့ဘုံဖောက်ကွဲတိုက်ခိုက်မှုတွေဖြစ်ခဲ့ပြီးတော့နှစ်လအကြာမှာအခုတိုက်ခိုက်မှုဖြစ်တာပါမွတ်စလင်စစ်သွေးကြွတွေကတိုက်ခိုက်ကြလို့ရဲတပ်ဖွဲ့ကပြောထားတဲ့အဲ့ဒီချိန်တုန်းကတိုက်ခိုက်မှုအတွင်းထိုင်းနိုင်ငံသား၄ဦးသေဆုံးခဲ့ပြီးတော့နိုင်ငံသားတွေအပါအဝင်လူဒါဇင်နဲ့ချီဒဏ်ရာရခဲ့တာပါ တနင်္လာနေ့ညတိုက်ခိုက်မှုနဲ့ပတ်သက်လို့တော့တိုက်ခိုက်တဲ့သူတွေကိုစုံစမ်းရှာဖွေနေဆဲဖြစ်ပြီးကနေဦးစုံစမ်းစစ်ဆေးမှုတွေအရာကတော့ဒီတိုက်ခိုက်မှုမှာလူတဦးထက်မနည်းပါဝင်ပတ်သက်နေပုံရတယ်လို့ရဲတပ်ဖွဲ့ကပြောပါတယ်ထိုင်းနိုင်ငံတောင်ပိုင်းပထာနီယာလာနဲ့နဝတီဝက်ခရိုင်၃ခုမှာလွန်ခဲ့တဲ့၁၂နှစ်ကျော်ကာလအတွင်းလက်နက်ကင်ပုံကံမှုတွေကြောင့်လူပေါင်း6500ကျော်သေဆုံးခဲ့ရပြီးပါပြီ။ဗုဒ္ဓဘာသာဝင်အများစုနေထိုင်တဲ့ထိုင်းနိုင်ငံမှာမလေးရှားနိုင်ငံနဲ့ထိစပ်နေတဲ့ဒီတောင်ပိုင်းဒေသမှာတော့မွတ်စလင်အများစုနေထိုင်တာဖြစ်ပါရဲ့ရှင်
။ကင်ညာနိုင်ငံအရှေ့မြောက်ဘက်ဆိုမာလီယာနိုင်ငံနဲ့နယ်စပ်တစ်လျှောက်မှာနေထိုင်ကြတဲ့မွတ်စလင်မဟုတ်တဲ့သူတွေကိုပြစ်မှတ်ထားပြီးဆင်ရောက်သမားတွေကဒီနေ့တိုက်ခိုက်လိုက်တာကြောင့်လူ၁၂ယောက်ထဲမှနေသေဆုံးသွားတယ်လို့ကင်ညာအရာရှိတွေကဆိုပါတယ်။ဆိုမာလီယာနိုင်ငံအခြေစိုက်အယ်ဂျာဘတ်စစ်သွေးကြွအဖွဲ့ဝင်တွေဟာမန်ဒူရာခရိုင်မှာရှိတဲ့ဘစ်ရှရိုဒ်အဂီဟာကိုလက်ပြပုံတွေနဲ့တိုက်ခိုက်ခဲ့တယ်လို့ခရိုင်တမ်မှုဂျော့ပိုရန်ချိုကဆိုပါတယ်တိုက်ခိုက်မှုဖြစ်ပြီးတာနဲ့ဒါဟာသူတို့လက်ချက်ဖြစ်တယ်လို့အယ်ဂျာဘတ်အဖွဲ့ကသူတို့ရဲ့ကြီးညာဆက်သွယ်မှုကနေတဆင့်ပြောဆိုထားပြီးခရစ်ယာန်လူထုတွေကိုပြစ်မှတ်ထားပြီးတိုက်ခိုက်တယ်လို့ဆိုပါတယ်ဆိုမာလီယာနိုင်ငံရဲ့မှာကင်ညာနိုင်ငံပါဝင်ပတ်သက်လာခဲ့တဲ့2011ခုနှစ်ကစလို့နေဆက်တချောက်မှာအယ်ဂျာဘတ်အဖွဲ့ကတိုက်ခိုက်လာတာအတော်များများကိုကင်ညာနိုင်ငံကခံလာခဲ့ရပြီးဒီချိန်ကတော့နောက်ဆုံးတိုက်ခိုက်ရတာပါဒီလဆော်ပိုင်းတော့ကလည်းမန္ဒရာမှာရှိတဲ့လူနေရပ်ကွက်တစ်ခုကိုအယ်ရှာဘတ်စစ်သွေးကြွတွေလို့တန်တရားရှိသူတွေကတိုက်ခိုက်တာကြောင့်လူ6ယောက်သေဆုံးခဲ့ပါသေးတယ်ခင်ဗျာ
တူရကီနိုင်ငံမှာဇူလိုင်လကအာဏာသိမ်းကြံစီမှုအပြီးထုတ်ပြန်ခဲ့တဲ့ရေးပေါ်ဥပဒေသစ်တွေကိုသုံးပြီးတော့ထိန်းသိမ်းခံထားရတဲ့သူတွေကိုအစိုးရကညှဉ်းပန်းနှိပ်စက်နေတယ်လို့လူခွင့်ရေးလေလာဆောင်ကြည့်ရေးအဖွဲ့ Human Rights Watch ကဒီကနေ့ထုတ်ပြန်တဲ့ညင်ညာချက်မှာဖော်ပြထားပါတယ်။ရဲတွေကညှဉ်းပန်းနှိပ်စက်တဲ့ဖြစ်ရပ်73ခုရှိပြီးကျူးလွန်တဲ့အစိုးရအရာရှိတွေကိုအရေးယူလို့မရအောင်ဒီရေးပေါ်ဥပဒေတွေကကာကွယ်ပေးထားတဲ့အကြောင်းစင်ကန်စာမှာဖော်ပြထားပါတယ်။ဥပဒေအသစ်မှာညှဉ်းပန်းနှိပ်စက်ခွင့်တားမြစ်ထားခဲ့တာကိုဖယ်ရှားပေးလိုက်တာကြောင့်တရားဥပဒေထိန်းသိမ်းရေးအရာရှိတွေအနေနဲ့ဖမ်းဆီးထားသူတွေကိုနှိပ်စက်ညှဉ်းပန်းခွင့်လိုင်စင်တရားဝင်ရသွားတာလို့ Human Rights Watch အဖွဲ့ရဲ့တာဝန်ရှိသူတူကပြောပါတယ်ရှင
်နောက်ဆုံးရသတင်းတွေကို Mark Computer နဲ့ကိုဝင်းမင်းတို့ပြောပြခဲ့တာပါရှင်အခုတော့သတင်းဆောင်မတွေကိုဇက်တိုက်ထုတ်လွှင့်ပေးပါမယ်အရင်ဆုံးတော့ဒီရခိုင်ပြည်နယ်ကအခြေအနေတွေကိုတင်ပြပေးပါမယ်ရခိုင်ပြည်နယ်မောင်တော်မြို့နယ်အတွင်းကနေလုံခြုံရေးစိုးရိမ်ချက်ကြောင့်အိုးအိမ်စွန့်ခွာထွက်ပြေးလာကြသူတွေကိုမြန်မာနိုင်ငံတပ်ချင်းဤအသင်းကကူညီထောက်ပံ့ပေးနေပါတယ်မောင်တော်မြို့နယ်အတွင်းကလူမှုအဖွဲ့အစည်းတွေရဲ့လိုအပ်ချက်တွေကိုတော့ဒေသအတွင်းလုံခြုံရေးအခြေအနေကြောင့်စမ်းစစ်နိုင်တာမရှိသေးပေမဲ့နောက်ပိုင်းမှာထောက်ပံ့ပေးနိုင်ဖို့ရည်မှန်းထားတာပါဒီချိန်ထဲမှာပဲမောင်တော်မြို့နယ်အတွင်းလူသားချင်းစာနာထောက်ထားမှုဆိုင်ရာအကူအညီပေးသူတွေဝင်ရောက်ခွင့်ပေးဖို့လဲကုလသမဂ္ဂလူခွင့်ရေးဆိုင်ရာကျွမ်းကျင်သူတွေကတိုက်တွန်းထားပါတယ်အပြည့်အစုံကတော့မတ်တင်ကြီးထိုက်ကပြောပြပေးမှာပါရှင်
ရခိုင်ပြည်နယ်မောင်တော်ဒေသတွင်မြမဆိုးရလုံခြုံရေးစခန်းတွေအကြမ်းဖက်တိုက်ခတ်ခံရပြီးတရင်နှစ်ပတ်ကျော်ကြာမြင့်လာခဲ့ပြီဖြစ်ပေမဲ့ဒေသရင်းမှာတော့တည်ငြိမ်မှုမရှိသေးပါဘူးမြမတပ်မတော်နဲ့ရဲတပ်ဖွဲ့တို့ပူးပေါင်းပြီးနေမြေရှင်းလင်းရေးဆောင်ရွက်နေစေဖြစ်သလိုဒေသရင်းလုံခြုံရေးစိုးရိမ်ချက်ကြောင့်ထောင်နဲ့ချီတဲ့ဒေသခံတွေအိုးအိမ်ဆွန့်ခွာထွက်ပြေးနေကြစေဖြစ်ပါတယ်မောင်တော်ဒေသတွင်လူနည်းစုဖြစ်တဲ့ရခိုင်ဒေသခံတွေတင်းရှောင်နေကြတာဖြစ်ပြီးသူတို့ကိုထောက်ပံ့ပေးနေတယ်လို့မြန်မာနိုင်ငံချက်ချင်းဤအသင်းရဲ့ဘေးဒုက္ခစီမံခန့်ခွဲရေးဌာနဒုတိယညွှန်ကြားရေးမှူးဦးအောင်တောင်းရွှေကပြောပါတယ
်ကျွန်တော်တို့ဒီစစ်တွေတို့မြောက်ဦးတို့မှာကျွန်တော်တို့လာရောက်ပြီးတော့ခေလုံတဲ့လူတွေတော့ကျွန်တော်တို့ချက်ချင်းဤနေရာတော့စစ်စီထောက်ပံ့တာတွေရှိပါတယ်ခင်ဗျာကျွန်တော်တို့ကတော့အရေးပေါ်ဒီအသုံးဆောင်တွေဖြစ်တဲ့ဒီကျွန်တော်တို့ဒီ hygiene ပေါ့လေ hygiene လို့ခေါ်တဲ့ဒီ hygiene kit တွေပေါ့နော်အေးပေါ်ဒီတကွေကျမရေးတုံးပစ္စည်းများတကွေတန့်ချင်းရေးတုံးဟိုက်ကင်းတစ်တွေပြီးပါတယ်နောက်ပြီးရင်ကျွန်တော်တို့တချို့ကြတော့လည်းကျွန်တော်တို့ပါတယ်ပြင်းနေဆိုရင်အဝိစားတွေပေါ့ဖမ်တစ်တဲ့မှာပါတယ်အဝိစားစောင့်ချင်းအောင်အဲ့လိုလည်းထောက်ပံ့ပြီးပါတယ
်အများစုမွတ်စလင်တွေဖြစ်ကြတဲ့မောင်တော်ဒေသခံတွေရဲ့လက်တလောလိုအပ်ချက်တွေကိုတော့ဒေသရင်းလုံခြုံရေးအခြေအနေကြောင့်ကွင်းစင်ဆောင်ရွက်နိုင်ခြင်းမရှိသေးတဲ့အကြောင်းလဲမြန်မာနိုင်ငံချက်ချင်းဤအသင်းရဲ့ဘေးဒုက္ခစီမံခန့်ခွဲရေးဌာနဒုတိယညွှန်ကြားရေးမှူးဦးအောင်တောင်းရွှေကပြောပါတယ
်ဘူလောကဆယ်ဆရာလဲအဲ့ဒီလိုပေါ့လေဒီမယ်မီကမတိငိမ့်မအီချမ်းပြီးတော့မယ်မီတိငိမ့်မအီချမ်းနိုင်တော့ကျွန်တော်တို့ချက်ချင်းမိမိညာတော့ကျွန်တော်တို့ရဲ့အခြေခံမှုခဏချက်မှာပါတယ်လို့ပဲကျွန်တော်တို့ဘာသာလေးမျိုးမခွဲခြားပဲအဲဒုက္ခရောက်တဲ့လူတွေအားလုံးတော့ကူညီသွားဖို့အတွက်အစီအစဉ်တွေရှိပါတယ်အဲ့ဒါကူလက်လက်ရှိမှာဆိုရင်စစ်တွေမှာဆိုတော့ကျွန်တော်တို့ကဒီနှစ်ဖက်အဖွဲ့အစည်းတွေအားလုံးမှာသွားပြီးတော့ဒီမိုဘိုင်းကလင်းလေးလောက်တာတွေထောက်ပံ့တာတွေရှိပါတယ်နော်မောင်နောရတော့ဆက်ကျွန်တော်ဆက်တာကကျွန်တော်မြင်ပြောရတော့90မှာတော့ကျွန်တော်တို့ဒီနေ့ဒီပြင်းအင်းချမ်းမှုရှိသေးတဲ့အချိန်မျိုးပါတယ်လို့ကျွန်တော်တို့တွေသွားသွင်းရလာတဲ့အချိန်ကျွန်တော်တို့အစီအစဉ်ရဲ့အချိန်မျိုးရှိနေတဲ့ဘာဖြစ်လို့ဆင်းပြီးပြီးရင်တော့ကျွန်တော်တို့ကဘာသာလိမ်မျိုးမခွဲခြားဘဲနဲ့ထောက်ပံ့သွားမှာဖြစ်ပါတယ
်အကျန်းဖက်တိုက်ခိုက်မှုတွေအတွင်မြမအစိုးရလုံခြုံရေးတပ်ဖွဲ့ဝင်14ဦးကြာဆုံးခဲ့ရပြီးအကျန်းဖက်တိုက်ခိုက်သူ30ဦးသေဆုံးခဲ့တယ်လို့အစိုးရကပြီးခဲ့တဲ့သတင်းပတ်အတွင်ပြောဆိုထားတာပါ အကြံဖက်တိုက်ခိုက်မှုတွေနဲ့ဆက်နွယ်ပြီးဖမ်းဆီးထားသူကလည်း30နီးပါးရှိတယ်လို့အစိုးရကတရားဝင်သတင်းထုတ်ပါတယ်မြန်မာတပ်မတော်နဲ့ရဲတပ်ဖွဲ့တို့ပူးပေါင်းတဲ့နေမြေရှင်းလင်းရေးဆောင်ရွက်ချက်တွေအတွင်းဖမ်းဆီးမှုတွေတပ်ဖြတ်ခံရမှုတွေနဲ့ပတ်သက်လို့ဆွဆွဲချက်တွေရရှိထားတယ်လို့မြန်မာနိုင်ငံဆိုင်ရာကုလလူ့ခွင့်ရေးအထူးကိုယ်စားလှယ် Miss Yan Healy ကကြေညာချက်မှာပြောဆိုပါရတယ်။ဒေသတွင်းမှာမြန်မာအစိုးရကလုံခြုံရေးလွှမ်းခြုံဆောင်ရွက်ချက်တွေကြောင့်လူသားချင်းစာနာမှုဆိုင်ရာအကူအညီပေးသူတွေဒေသတွင်းသွားခွင့်မတာတဲ့အတွက်လဲဒေသခံတွေစာနယ်ရိတ်ခါနဲ့အတမွေးဝမ်းချောင်အတွက်စိုးရင်စရာဖြစ်စေတယ်လို့လဲမြန်မာနိုင်ငံဆိုင်ရာကုလလူ့အခွင့်အရေးအထူးကိုယ်စားလှယ်ကပြောပါတယ်။မောင်တော်ဒေသအကြမ်းဖက်တိုက်ခိုက်မှုနဲ့ပတ်သက်ပြီးတရားဥပဒေနဲ့အညီဆောင်ရွက်ဖို့နောက်ဒေသတွင်းကဒုက္ခရောက်ကြရသူတွေကိုလဲခွဲခြားမှုမရှိဘဲအကူအညီတွေရရှိရမှာဖြစ်တယ်လို့လဲကုလသမဂ္ဂလူ့အခွင့်အရေးဆိုင်ရာကျွမ်းကျင်သူတို့ကတနင်္လာနေ့တုန်းကကြေညာချက်တစ်စောင်ထုတ်ပြီးပြောဆိုထားတာဖြစ်ပါတယ်ရှင်။
မတင်ငိထိုက်စူးစီးတင်ပြခဲ့တာပါရှင်အခုတော့ဒီရှမ်းပြည်နယ်မြောက်ပိုင်းဘက်ကအခြေအနေကိုတလဲကြည့်ကြရအောင်ပါရှမ်းပြည်နယ်မြောက်ပိုင်းတီဘောမြို့နယ်ထဲမှာပြီးခဲ့တဲ့ရက်ပိုင်းကမြန်မာစစ်တပ်နဲ့ရှမ်းပြည်တိုးတက်ရေးပါတီ SSPP SSC ကြားဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကြောင့်နေရစွန့်ခွာထွက်ပြေးခဲ့ရတဲ့စစ်ပီးဆောင်တို့ဟာဒီကနေ့မှာတော့အခြေအနေတွေပြန်လည်တည်ငြိမ်စပြုနေပြီမို့ကိုနေရကိုစတင်ပြောင်းနေကြပါပြီစစ်ပီးဆောင်တို့နေရစပြောင်းကြပေမဲ့လို့နီးစပ်ရာဘုံကြီးချောင်းတွေမှာခိုလုံနေကြတဲ့ဒုက္ခသည်စုစုပေါင်း800လောက်တော့တန်ရှိနေသေးတယ်လို့စစ်ပီးဆောင်ကူညီရေးအဖွဲ့တွေကပြောပါဒီသတင်းပြေစုံကိုတော့ VOA သတင်းတော့မမမြင့်ခိုင်ကသတင်းပေးပို့ထားပါတယ်ရှင
်။ရှမ်းပြည်မြောက်ပိုင်းတီဘုံမြို့နယ်နားလော်ကြီးရွာနာမှာအော်တိုဘာ23ရက်နေ့ကမြန်မာစစ်တပ်နဲ့ရှမ်းပြည်တိုးတက်ရေးပါတီ SSPP SSC ကြားတိုက်ပွဲဖြစ်ပွားခဲ့တာကြောင့်ဒေသခံ1000နီးပါးနေရဲဆွန့်ခွာထွက်ပြေးခဲ့ကြပြီးဒီကနေ့မှာတော့အခြေအနေတွေပြန်လည်တည်ငြိမ်စပြုပြီးမို့စစ်ဘေးရှောင်တချို့နေရဲစပြန်နေကြပါပြီ။တိုက်ပွဲဖြစ်ပွားခဲ့တဲ့နားလော်ကြီးရွာနယ်လမ်းနဲ့ရွာတွေကဒေသခံတွေနေရဲစပြန်ကြတာဖြစ်ပေမဲ့လို့စစ်ဘေးရှောင်ဒုက္ခသည်800လောက်တော့ကျန်နေသေးတယ်လို့စစ်ဘေးရှောင်တွေကိုကူညီပေးနေတဲ့ဆိုင်းဆမ်လိုင်းကပြောပါတယ
်တိုက်ပွဲဒီဘုံမြို့နယ်ထဲမှာမနေ့တနေ့က23 24ရက်ထဲမှာဖြစ်တဲ့ဟာကတော့ငြိမ်သွားပြီဗျဟိုနောက်ဖက်တပ်တွေချုပ်ပြီးတော့အခြေအနေကငြိမ်သက်သွားပါပြီဒုက္ခသည်အခြေအနေကပြောမစွင်တော့ဒီကောင်ဒုက္ခသည်ဆိုလို့ဟိုပြောပါတော့တော့၄နေရာတော့ရှိရပြဟိုအဲ့၄နေရာထဲကတော့အတွင်းသားနဲ့ကြာတဲ့နေရာတော့ကုန်အိမ်ပြန်ကုန်ကြပြီ93နေရာလောက်ပဲကျန်နေကြဒုက္ခတဲ့ကဝန်ကျင်800ကျော်ကျော်ဝန်ကျင်တော့ကျန်သေးကြ
ခုနေရက်ကိုမပြန်နိုင်သေးတဲ့စစ်ဘေးရှောင်တွေအတွက်တော့စားနပ်ရိတ်ခါအခက်အခဲရှိတယ်လို့သူကပြောပါတယ
်ကန်းနေမှာကမနေ့ကကျွန်တော်တို့ဟိုနေတာကတော့အဓိကတော့အစားတောက်ပါတော့အဝတ်ဖယ်တွေကတော့ဥသားဆရာတွေကတော့တချို့ရွာတွေကရွာတော်များများပြင်ဆင်ကြရတာလေပါသွားကြတယ
်တီဘောမြို့နယ်အတွင်းဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကြောင့်နားလုံးနဲ့စံခန့်ကြီးရွာအပါအဝင်ကြီးရွာဆယ်ရွာလောက်ကဒေသခံတွေဟာမိုင်းခေနာအွန်နာမခေါ်စတဲ့ကြီးရွာကနီးစပ်ရဖုန်ကြီးကျောင်းတွေနဲ့နီးစပ်ရဆွေမျိုးတွေထံမှခိုလုံနေကြရတာဖြစ်ပြီးတချို့ကတော့ဒီကနေ့မှနေရက်စပြန်နေကြတာပါတိုက်ပွဲတကယ်ဖြစ်ပွားခဲ့တဲ့နားလော်ကြီးရွာကဒေသခံရွာသားတွေကတော့နေရက်ပြန်နိုင်ခြင်းမရှိသေးဘူးလို့စစ်ဘေးရှောင်တွေကိုခေါ်ယူစောင့်ရှောက်ထားတဲ့နာမခေါ်ကြီးရွာအုပ်ချုပ်ရေးမှူးဦးဆိုင်ညွန့်ကပြောပါတယ်
တောင်ကျေးသွားတာရှိရဲ့မိုင်းခေသွားတာရှိရဲ့နာအွန်ဖုန်ကြီးကျောင်းသွားတာရှိရလေအဲ့ဒီပြေပြတ်တယ်မင်းတို့ဒီလိုရကြတာကမပြောင်းနေခင်ဗျအခုဒီနေ့ကျအရင်ကဆယ်ရတော့တို့ရမှာကြာအချိန်ပြန်နိုင်လာကြည့်ရဒီနေ့အမှတိုးတိုးလေးကကျညနေပိုင်းကတို့ပြန်ရလာမှာအဲ့ဒါတော့ပြန်ပြင်းလို့ပြန်ဖြစ်ဆက်အဲ့ဒါကြည့်ရမှာ
ညညတော်တိုင်းနာလူမျိုးများဖက်ဒရယ်ကောင်စီ UNFC အဖွဲ့ဝင်ဖြစ်တဲ့ရှမ်းပြည်တပ်မတော်မြောက်ပိုင်း SSPP SSC အဖွဲ့ဟာတနိုင်ငံလုံးအပြစ်ခတ်ရစဲရေး NCA မှာပါဝင်လက်မှတ်ရေးထိုးထားခြင်းမရှိသလိုပြီးခဲ့တဲ့မေလတုန်းကလည်းမြန်မာစစ်တပ်နဲ့ SSPP SSC အဖွဲ့ကြားတီဘောမြို့နယ်ထဲမှာတိုက်ပွဲဖြစ်ပွားခဲ့တာလည်းရှိပါတယ်ရှင်
။မမမြင့်ခိုင်သတင်းပေးပို့ခဲ့တာပါရှင်။အခုတော့ဒီနိုင်ငံတကာဆိုင်ရာသတင်းဆောင်ပါတွေဘက်ကိုတလဲကြည့်ကြရအောင်ပါ။ဒီအရင်ဆုံးတော့ကင်ဆာယောဂါဖြစ်ပွားမှုအကြောင်းဆောင်ပါကိုတင်ပြပေးပါမယ်။ကင်ဆာယောဂါအတွက်ဆေးဝါးတွေ၊ကုရုံးတွေနဲ့နောက်ဆုံးမှပျောက်ကင်းတဲ့အထိကုသနိုင်ဖို့နည်းလမ်းတွေကိုသူတေတီပညာရှင်တွေရှာဖွေနေကြတဲ့တစ်ချိန်တည်းမှာပဲကျန်းမာရေးဆိုင်ရာတာဝန်ရှိသူတွေကလည်းယောဂါကိုကာကွယ်နိုင်မဲ့မဟာဗျူဟာတွေချမှတ်နိုင်ဖို့ကြိုးစားနေကြပါတယ်။သူတေတနာလှစ်လာမှုတွေမှာတော့ဖွံ့ဖြိုးပြီးတိုင်းပြည်တွေကကင်ဆာယောဂါဖြစ်ပွားမှုတွေရဲ့90ရာခိုင်နှုန်းလောက်ဟာနေတူကနေထိုင်စားတောက်တဲ့ပုံစံပြောင်းတာဘေးဖြစ်စေတဲ့ပတ်ဝန်းကျင်ကိုရှောင်ရှားတာတွေနဲ့ကြိုတင်ကာကွယ်နိုင်ကြောင်းလည်းတွေ့ရှိခဲ့ပါတယ်။ VOA သတင်းတောက်အာဒီတာဒူနယ်လှရီသတင်းပေးပို့ထားတာကိုကိုအောင်လင်းဦးကတင်ပြထားပါတယ်ရှင်
။လူနေမှုပုံစံလူတူးချင်းရဲ့ရွေးချယ်မှုတွေဟာကင်ဆာရောဂါဖြစ်ပေါ်နိုင်တဲ့အန္တရာယ်မှာအရေးပါတဲ့ကဏ္ဍကရှိနေတယ်ဆိုတာသုတေသနလေ့လာသူတွေသိရှိထားတာတော့ဆက်စွန်းနဲ့ချေရှိနေပါပြီ။တချို့ကင်ဆာမျိုးစားတွေဟာလူတွေရဲ့မျိုးရိုးဗီဇနဲ့ဆက်နွယ်နေတယ်ဆိုပေမဲ့ ဒေသတစ်ခုကနေတစ်ခုကိုပြောင်းရွှေ့သွားတဲ့လူတွေကြားမှာကင်ဆာရောဂါဖြစ်ပွားမှုနှုန်းပြောင်းလဲသွားတတ်တာကိုကုသရောဂါပြန့်နှံ့မှုကျွမ်းကျင်ပညာရှင်တွေလေ့လာတွေ့ရှိထားတဲ့အတွက်နေထိုင်ရန်ပတ်ဝန်းကျင်ကလည်းအကြောင်းရင်းတစ်ခုဖြစ်နေတာကိုပြသနေတယ်လို့ American ပြည်အောင်စု John Hopkins Tech သူကဒေါက်တာ William Nelson ကပြောပါတယ
် Rural China is a good example.People are much more likely to have stomach cancer and liver cancer.
ဒီ ਉਹ ကြီးလက်ဒေတာဟာနမူနာကောင်းတစ်ခုပါ။အဲဒီမှာလူတွေဟာအစာအိမ်နဲ့အသည်းကင်ဆာဖြစ်နိုင်ခြေပိုများပေမဲ့ဒါမျိုးတွေဒီမှာဖြစ်လို့မရှိပါဘူး။သူတို့စီမှာအမျိုးသားတွေစီးကျိတ်ကင်ဆာ၊အမျိုးသမီးတွေမှာရင်သားကင်ဆာဖြစ်နေပြီးအမေရိကမှာတော့အဖြစ်များပါတယ်။ဒါပေမဲ့အမေရိကမှာအခြေချကြတဲ့တရုတ်လူမျိုးတွေမှာစီးကျိတ်နဲ့ရင်သားကင်ဆာဖြစ်နိုင်ခြေများလာပြီးအစာအိမ်နဲ့အသည်းကင်ဆာဖြစ်နိုင်ခြေကတော့လျော့သွားပါတယ်။
ကင်ဆာရောဂါဖြစ်နိုင်တဲ့အန်ဒီယန်နဲ့ပတ်သက်လို့အဓိကအကြောင်းရင်းတစ်ခုဖြစ်ယူဆထားတဲ့အထဲမှာတော့ပတ်ဝန်းကျင်ညဉ့်ဉန်းမှုလူနေမှုပုံစံနဲ့လူတူးချင်းရဲ့အချင်းစရိုက်တွေလိုပတ်ဝန်းကျင်ဆိုင်ရာအကြောင်းချင်းရာတွေပါဝင်တယ်လို့လည်း John Hopkins Tech သူကကုသရောဂါပညာရှင်ဒေါက်တာ Elizabeth Plus ကပြောပါတယ်
။ So the key risk factors that we know cause cancer are smoking, obesity coupled with poor diet.
ကင်ဆာဖြစ်တဲ့အဓိကအန္တရာယ်တွေအနေနဲ့သိထားတာကတော့ဆေးလိပ်တောက်တာ၊အဝါလွန်တာတွေအပြင်အာဟာရဖြစ်အောင်မစားတာ၊ကိုယ်လက်လှုပ်ရှားမှုမလုပ်တာတွေနဲ့ပါပေါင်းလိုက်တဲ့အခါမှာတော့ American လိုမျိုးနေရာမျိုးမှာကင်ဆာဖြစ်နိုင်တဲ့အန္တရာယ်က90ရာခိုင်နှုန်းလောက်ထိဖြစ်လာပါရဲ့ရှင်
။ယောဂဖြစ်နိုင်တဲ့အခြေခံအကြောင်းရင်းတွေကိုတွေ့ရှိလိုက်ရတာကကျန်းမာရေးဆိုင်ရာတာဝန်ရှိသူတွေ၊မူဝါဒချမှတ်သူတွေအနေနဲ့လည်းနေထိုင်မှုပုံစံတွေပြောင်းလဲဖို့ကြိုးစားလာကြတာပါ။ဒေါက်တာ Plus ကတော့ဆေးလိပ်စင်ကြေးမဟာဗျူဟာတွေဟာလူလူကျန်းမာရေးမှာအထူးကအောင်မြင်မှုတစ်ခုလို့ဆိုပါတယ်
။ The mortality rate from lung cancer has declined precipitously.Over the past few decades,
လွန်ခဲ့တဲ့ဆယ်စုနှစ်အနည်းငယ်အတွင်းမှာအဆုတ်ကင်ဆာကြောင့်သေဆုံးမှုနှုန်းကတိတိတသားကျဆင်းသွားပါတယ်။ဒါကလည်းဆေးလိပ်တောက်တာဟာအဆုတ်ကင်ဆာဖြစ်နိုင်တယ်ဆိုတာသိလာရတဲ့အတွက်ဒါကိုသိအောင်လုပ်ဖို့လူငယ်တွေဆေးလိပ်မတောက်တတ်အောင်လို့ဟန့်တာဖို့မဟာဗျူဟာတွေချမှတ်ခဲ့ကြလို့ပါ
။ကိုယ်လက်လှုပ်ရှားမှုမရှိတဲ့လူနေမှုပုံစံ၊ကျန်းမာရေးနဲ့မညီညွတ်တဲ့စားသောက်မှုတွေကြောင့်ကင်ဆာရောဂါဖြစ်နိုင်ခြေအကျိုးဆက်တွေဘယ်လိုရှိလာနိုင်တယ်လဲဆိုတာကိုတိတိကျကျသိနိုင်မှုလဲသူတေတေဆက်လက်လေ့လာနေကြဆဲပါ။ကျမရဲ့အနေနဲ့ဖြစ်နိုင်တဲ့အခြေအနေတွေကိုထိန်းချုပ်နိုင်မှုကတော့လူတွေရဲ့အမှုအကျင့်တွေပြောင်းလဲရမှာဖြစ်တဲ့အတွက်လဲရှုပ်ထွေးလာတဲ့လုပ်ငန်းစဉ်တစ်ခုပါဒါပေမဲ့လည်းအသက်ဆုံးရှုံးစေတဲ့အထိအနေကြီးလာတဲ့ယောဂါကနေကိုယ်ပါတာကာကွယ်နိုင်အောင်အရေးကြီးတဲ့သတင်းအချက်လက်တွေလူလူအတွက်ဖြန့်ဖြူးပေးတာဟာကင်ဆာယောဂါကာကွယ်ရေးမှာကုန်ကျစရာယူနေတဲ့နည်းလမ်းတစ်ခုဖြစ်တယ်လို့လဲကျမရဲ့ဆိုင်ရာတာဝန်ရှိသူတွေကအလေးထားထောက်ပြကြပါတယ်ခင်ဗျာ
ကောင်းလုံးတင်ပြခဲ့တာပါရှင်အခုတော့ကွန်ပျူတာနဲ့ဖန်တီးတဲ့တေးသွားတွေအကြောင်းကိုတင်ပြပေးပါမယ်ကွန်ပျူတာနဲ့ဖန်တီးတဲ့ဂီတတေးသွားတွေဟာအလွန်ကောင်းမွန်တာကြောင့်တကယ်ဒူရီယာပစ္စည်းတွေနဲ့ဖန်တီးတဲ့ဂီတအသံတွေနဲ့ခွဲခြားလို့မရနိုင်အောင်ဖြစ်လာပါတယ်နည်းပညာတိုးတက်ထွန်းကားလာတာနဲ့အများဂီတနယ်ပယ်မှာဘလို့ဂီတမျိုးစုံကိုမဆိုကွန်ပျူတာနဲ့တေးသွားတွေဖန်တီးလို့ရလာတာပါ Sony Studio ကဖန်တီးမှုတွေအကြောင်း George Pure တင်ပြထားတဲ့သတင်းကိုကိုအောင်ကပြောပြပေးမှာပါရှင်
အခုကြားနေရတာကို BTS အဖွဲ့ရဲ့တချင်းလို့ထင်နိုင်ကြပေမဲ့တကယ်တော့ဒီတချင်းကို Paris မြို့က Sony Computer သိပ္ပံ Studio မှာဖန်တီးထားတာပါ BTS အဖွဲ့ရဲ့တချင်း55ပုဒ်ကို Flow Machines လို့ခေါ်တဲ့ Computer Software မှာထည့်လိုက်တဲ့အခါမှာတော့အဖေကားလို့အမိပေးထားတဲ့ဒီတချင်းတန်စင်ကို Computer ကထုတ်လုပ်ပေးခဲ့ပါတယ်ဒီတချင်းစာသားကိုတော့တေးဆရာကရေးဆက်ခဲ့တာပါလူတွေအနေနဲ့တချင်းရေးတဲ့အခါမှာအကြောင်းအရာတွေတန်စင်တွေတင်ဆက်မဲ့တေးသွားပုံစံတွေကိုရှာဖွေရတာအချိန်ယူရပါပဲကွန်ပျူတာကတော့ခက်မြန်မြန်ဖန်တီးနိုင်တယ်လို့ဂီတပညာရှင်ဘန်နွာကာရီကပြောပါတယ
် et l'aspect exploration
အခုရှိနေတဲ့ဂီတပုံစံအားလုံးလောက်ကွန်ပျူတာကနောက်ထပ်ရှာဖွေသွားနိုင်ပါတယ် pop ပဲဖြစ်ဖြစ် jazz ဂီတပဲဖြစ်ဖြစ်တချင်းနှစ်ပုဒ်ဒါမှမဟုတ်တချင်း 9,000 လောက်ကွန်ပျူတာနဲ့ထည့်ပြီးတဲ့အခါမှာတော့နောက်ထပ်တချင်းတွေဖန်တီးသွားနိုင်ပါတယ
် Flow Machines Guitar Software တွေမှာတချင်းပေါင်း 13,000 လောက်ထည့်သွင်းထားနိုင်ပြီးတော့ဘယ်လိုပုံစံမျိုးနဲ့ပေါင်းစပ်ပြီးတချင်းတစ်ပုဒ်ဖန်တီးသွားမလဲဆိုတာကိုဂီတပညာရှင်တွေအနေနဲ့ရွေးချယ်နိုင်ပါတယ်ဂီတတေးသွားတွေပုံတူကူးယူတာမျိုးမဖြစ်အောင်လည်းပြုလုပ်ထားပါတယ်ဒါပေမဲ့လည်းကွန်ပျူတာနဲ့ဖန်တီးတဲ့ဂီတတေးသွားဟာခံစားမှုနဲ့ရေးဖွဲ့တာမဟုတ်တဲ့အတွက်လူသားတွေနေရာကိုဘယ်တော့မှအစားထိုးနိုင်မှာမဟုတ်ဘူးလို့ Rock ဂီတပညာရှင် Peter Hook ကပြောပါတယ
် Writing with a machineWhat feedback what bush
ဆက်ကနေဖန်တီးပေးတာကြောင့်ဘလို့တုံ့ပြန်ခံစားမှုမျိုးကိုရမှာပါလဲဆက်တွေကလူတွေကိုလှည့်စားမှာပါကျွန်တော်ကတော့ဒါတွေကိုမကြိုက်ပါဘူးလူတွေဖန်တီးတာပဲလိုချင်ပါတယ
်ဆက်နဲ့တေးတန်စင်ရှာရာကိုစမ်းသပ်လှုပ်ဆောင်နေတဲ့ဂီတပညာရှင်တွေကတော့ဒီနီလန်ဟာတချင်းရေးတဲ့နေရာမှာအထောက်အကူဖြစ်တယ်လို့ပြောပါတယ် Sony Studio ညှဉ်းချဲမှု François Pachet က
ဦးစေး algorithm
အခုလိုဂီတတေးသွားရှာဖွေတာမှာဆက်ကအထောက်အကူပြုတာကြောင့်အဖက်ဖက်ကပူလွယ်သွားပါတယ်
အဲ့လိုမှမဟုတ်ရင်တော့အချိန်တွေကုန်ပြီးအရန်လည်းဂရုစိုက်ရပါတယ
်။ဒါပေမဲ့လည်းကွန်ပျူတာနဲ့ဖန်တီးတဲ့ဂီတတေးသွားဟာဂီတချစ်သူတွေလက်ခံနိုင်တဲ့တကယ့်ဂီတတန်ဆင်ဟုတ်မဟုတ်ဆိုတာကိုတော့လူတစ်ယောက်ကအဆုံးပြတ်ပေးရမှာဖြစ်ပါတယ်ခင်ဗျာ
။ကိုအောင်တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုတော့ဥရောပအတွင်းဒုက္ခသည်တွေဝင်ရောက်လာတဲ့ပြဿနာတွေကိုတင်ပြပေးပါမယ်။EU ဥရောပဒေသကိုပြီးခဲ့တဲ့နေ့တွေအတွင်းတန်းနဲ့ချီတဲ့ရွှေ့ပြောင်းလာသူတွေနဲ့ဒုက္ခသည်တွေအလုံးရင်းနဲ့ဝင်ရောက်လာပြီးတဲ့နောက် EU နိုင်ငံတွေရဲ့နေဆက်လုံခြုံရေးအတွက်နေဆက်နဲ့ကမ်းခြေစောင့်ပူးပေါင်းတပ်ဖွဲ့အစ်စ်ကိုဖွဲ့စည်းလိုက်ပါတယ်။ကမ္ဘာတဝန်းကမကြုံစဘူးများပြားလာတဲ့အိုးအိမ်ဆွန့်ခွာထွက်ပြေးခဲ့ရတဲ့ဒုက္ခသည်တွေကို EU အနေနဲ့အမြဲတမ်းတာဝန်ယူလက်ခံပေးတင်တယ်လို့အကဲခတ်တွေကဝေဖန်ကြပါတယ်။ဒီအကြောင်း VOA သတင်းတော် Henry Richway သတင်းပေးပို့ထားတာကိုကိုဝင်းမင်းကပြောပြပေးမှာပါရှင်
။ဟုတ်ကဲ့ပါ။အရှေ့လေပိုင်းနဲ့အာဖရိကကဝင်လာတဲ့ဒီရွှေပြောင်းဒုက္ခသည်ပြဿနာကင်တွေဖို့ဥရောပသမဂ္ဂရဲ့အခုနောက်ဆုံးကြိုးပမ်းမှုနောက်ွယ်မှာဆက်ရန်တရားတွေနဲ့လူတွေပိုဖြည့်ပေးရတာပါဘူဂေရီးယားနိုင်ငံရဲ့တူရကီနယ်စပ်ကကပီတန်အန်ဒရီဗိုနယ်စပ်စစ်ဆေးစခန်းမှာဥရောပသမဂ္ဂရွှေပြောင်းဒုက္ခသည်မင်းကြီးကဒီနေကြားဆောက်တက်ဖွဲ့အသစ်ဖွဲ့လိုက်တာကမကြုံစဘူးအောင်မြင်မှုဖြစ်တယ်လို့ကြေညာလိုက်ပါတယ်Menji Dimitris Avramopoulos က
The European Border and Coast Guard has now become a reality.
ဥရောပကော်မရှင်ကစုပ်ပြုပြီးတော့ကိုးလာတော့မချပဲအခုလိုဥရောပနေဆက်နဲ့ကမ်းခြေစောက်အေဂျင်စီတွေလက်တွေပေါ်ပေါက်လာတာပါ။ဥရောပနိုင်ငံသားတွေကလည်းလက်တွေတခုခုလှုပ်ပေးဖို့တောင်းဆိုလာခဲ့ပါတယ်။ဒါမှန်ကန်တဲ့တောင်းဆိုမှုပါ။ဒီနေ့တော့စူပေါင်းအဖြေတခုတကယ်ထွက်သွားပါပြီ
။အရင်ဒီနေဆက်လုံခြုံရေးကင်တွယ်ခဲ့တဲ့အဖွဲ့ဟောင်း Frontex မနိုင်မနှင်းဖြစ်ခဲ့တာကြောင့်အခုအေဂျင်စီအစ်စ်မှာပုံမှန်ဝန်ထမ်းနှစ်ဆတိုးထားပြီးချက်ချင်းထပ်မံအားပြည့်နိုင်ဖို့အတွက်အရန်အား1500ကိုလည်းအသင့်ပြင်ထားပါဗျ။ဥရောပသမဂ္ဂဖွဲ့ဝင်26နိုင်ငံအချင်းချင်းကြားမှာနိုင်ငံကူးလက်မှတ်မလိုဘဲနေဆက်တွေကိုလွတ်လွတ်လပ်လပ်ဖြတ်သွမ်းသွားနိုင်တာကြောင့်အခုလိုနေဆက်လုံခြုံရေးမြှင့်တင်ထားခြင်းအပြင်အခုဖိအားသစ်တွေကိုလျှော့သွားစေမယ်လို့ဥရောပခေါင်းဆောင်တွေကမျှော်လင့်ထားပါတယ်။ EU အဖွဲ့ဝင်နိုင်ငံတစ်ခုချင်းအတော်များများမှလည်းရွှေပြောင်းခြေချသူတွေကိုတားဆီးနိုင်ဖို့နေဆက်ထိန်းချုပ်မှုတွေကိုမကြခင်လာပိုင်းတွေကပဲပြန်ချထားခဲ့ပါတယ်။စံကျင်ဝေဖန်သူတွေကတော့ဥရောပဟာသူ့ရဲ့တာဝန်ရှိမှုကိုနောက်တွန့်နေတယ်လို့ဆိုပါတယ်။အပြည်ပြည်ဆိုင်ရာလူခွင့်ရေးအဖွဲ့ကြီးက Gori Van Gulit က
Still those top countries who earn the most
ကမ္ဘာပေါ်မှာဝင်ငွေအများဆုံး GDP အမြင့်ဆုံးဖြစ်တဲ့ထိပ်ဆုံးကနိုင်ငံကြီးတွေကကမ္ဘာဒုက္ခသည်တွေက10ရာခိုင်နှုန်းတောင်မပြည့်တဲ့နည်းနည်းလေးကိုပဲလက်ခံပေးနေကြပါတယ်။ဒါကိုပြောင်းပြစ်ဖို့လိုပါတယ်။ဘလို့နေကြားဆောင်တက်မျိုးကမှဒီလိုပြောင်းပင်းနိုင်မှာမဟုတ်ပါဘူးပြောင်းနိုင်ဖို့အတွက်ကနိုင်ငံရေးအာသီသားနဲ့ရေရှည်ခံမဲ့အဖြေတွေလိုပါတယ
် EU အနေနဲ့မနစ်ကတစ်နှစ်ထဲမှာပဲဒုက္ခသည်တသန်းခွဲကိုခိုလုံခွင့်ပေးခဲ့ပြီးဒီနှစ်ထဲမှာလည်းနောက်ထပ်3သိန်းကျော်ဝင်ရောက်ခဲ့ပြီးပါပြီဒါပေမဲ့တူရကီကနေတဆင့်ဝင်ရောက်လာမှုကတော့ထိုးကျသွားခဲ့ပါတယ်ဒီဒုက္ခသည်အားလုံးကိုနေရပြန်ပို့ဖို့ EU နဲ့တူရကီအစိုးရကြားမတ်လမှာသဘောတူခဲ့တာကြောင့်ပါအပြည်ပြည်ဆိုင်ရာလူခွင့်ရေးအဖွဲ့ကြီးကGuri Van Gulit ကလည်း
They're leaving it up to Turkey to host millions
of တန်းချီတဲ့ဒုက္ခသည်တွေကိုလက်ခံဖို့တူရကီနဲ့ပဲလွှဲထားကြတယ်လေ။ဥရောပတိုက်ရဲ့နေဆက်အကြဆုံးနေရာတွေကိုပဲလွှဲထားကြတယ်ရှင်။အခုလည်းဒုက္ခသည်လက်ခံဖို့ Greece နဲ့ Italy ကိုအဓိကလွှဲချထားတယ်။ဒါကြောင့်ဒုက္ခသည်တွေဟာအဆိုးဝါးဆုံးအခြေအနေအောက်မှာပိတ်မိနေပါတယ်
။ခုလိုချိန်မှာဥရောပသမဂ္ဂအရာရှိတွေကဒီနေဆက်ဆောင်အေဂျင်စီအသစ်အနေနဲ့အခြေခံလူခွင့်ရေးနဲ့ဒုက္ခသည်ခွင့်ရေးတွေကိုလေးစားလိုက်နာသွားမယ်။ဒါပေမဲ့နောက်တစ်ခေါက်ဒီပြဿနာကြီးထပ်မဖြစ်ဖို့ကတော့သူ့နေဆက်တွေကိုပြန်လဲထိန်းချုပ်ရမယ်လို့ထုတ်ပြောနေပါတယ်ခင်ဗျာ
VOA မြန်မာပိုင်းအစီအစဉ်ကိုနားဆင်နေကြတာဖြစ်ပါတယ်ရှင် VOA မြန်မာပိုင်းအစီအစဉ်ကထုတ်လွှင့်ခဲ့တဲ့အစီအစဉ်တွေနဲ့ပတ်သက်ပြီးတော့ဒီပြန်ပြီးတော့နားဆင်ကျင်တယ်ဆိုလို့ရှိရင်ကျမတို့ရဲ့ website လိပ်စာဖြစ်တဲ့ burmese.voanews.com မှာဝင်ရောက်နားဆင်နိုင်ပါတယ် VOA ကိုဒီ internet ကနေပြီးဝေဖန်အကြံပေးစာတွေပို့လို့တဲ့သောရရှင်တွေနားဆင်လို့တဲ့တည်ခြင်းတွေတောင်းယူလို့တဲ့ဆိုရင်တော့ VOA ရဲ့ email လိပ်စာက burmese@voanews.com ဖြစ်ပါတယ်ရှင်မကြခင်ဒုတိယပိုင်းနာ US season မှာထုတ်လွှင့်မဲ့ဓာတ်ရိုက်လေးလိုင်းဆွေးနွေးခန်းမှာပါဝင်ဆွေးနွေးနိုင်ဖို့အချိန်မီဆက်သွယ်ကြပါလို့လည်းထားမှန်ဖိတ်ခေါ်ပါတယ်ရှင
် VOA မြန်မာပိုင်းအတန်လွင့် season တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီစီစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နာရီကနေ9နာရီထိတစ်ချိန်နေ့လယ်၁၂နာရီကနေနေခင်း၁နာရီထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ9နာရီထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီစီစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းပါရှင် VOA မြန်မာပိုင်းရဲ့အင်္ဂါနေ့ညပိုင်း9နိုင်ကနေ10နိုင်အထိအစည်းအဝေးတွေကိုလိုင်းဒိုမီတာ24 25 32 50နဲ့လိုင်းလာမီတာ190တို့ကနေဆက်လက်ထုတ်လွှင့်ပေးနေပါတယ်အခုဒုတိယပိုင်းနာရွေးအစည်းအဝေးမှာတော့အပတ်စဉ်ကဏ္ဍဖြစ်တဲ့အမေရိကန်နိုင်ငံရေးအကြောင်းသိကောင်းစရာနဲ့ဓာတ်ရိုက်လေးလိုင်းဆွေးနွေးခန်းကိုနားဆင်ကြရမှာပါဒီအခုပထမဦးဆုံးတော့အမေရိကန်နိုင်ငံရေးအကြောင်းသိကောင်းစရာကိုနားဆင်ရပါမယ်ကိုကျော်ကျော်သိန်းကတင်ပြပေးပါမယ်ရှင်
အခုဒီချိန်မဲဆွယ်စီအုံးပွဲတွေကတော့တမန်တော်လောင်းနှစ်ဦးတယောက်ပေါ်တယောက်အပုတ်ချပြောဆိုကြတာတွေတိတ်များတဲ့ပွဲတွေပါ
Hillary Clinton ဟာတမန်ရွှေကောက်ပွဲဝင်မှုသမျှလည်းခြားစားမှုအများဆုံးသူဖြစ်ပါတယ
် Donald Trump ဟာမတူကွဲပြားပါတယ်တမန်ဖြစ်ဖို့တင်နာပတိချုပ်ဖြစ်ဖို့အရေးအချင်းမပြည့်မီသူမသင့်တော်သူပါ
အခုတော့မဲဆန္ဒရှင်တွေရဲ့စိတ်ထဲမှာသူတို့နှစ်ဦးလုံးဝမတူဘူးဆိုတာကိုသိလာအောင်ရည်ရွယ်ပြီးမူဝါဒရေးရာတွေကိုအလေးထားပြောလာနေကြပါတယ
်ကျွန်တော်သားသမရအဖြစ်ရွေးခံရရင်ဝါရှင်တန်ဒီစီမှာမှားရင်းလွဲချော်နေရတဲ့အလုံးပျောက်သွားအောင်လုပ်ပါမယ
်လွတ်တော်အမတ်တွေရဲ့တက်တန်းကိုကန့်သတ်မယ်လို့ထရမ့်ကပြောထားသလိုပြည်တွင်းပြည်ပရေးရာကြီးမားတဲ့အစီအစဉ်တွေကိုလည်းချပြနေပါတ
ယ်ဒိတ်ကိုစိုးလွန်းတဲ့ကုန်သွယ်ရေးသဘောတူညီချက်တွေကိုပြန်ညှိနှိုင်းပါမယ်တရားမဝင်ရွှေ့ပြောင်းတာကိုအဆုံးသတ်ပါမယ်ဒုက္ခတွေအများပြားဝင်လာတာကိုရပ်ပါမယ်ရာဇဝတ်မှုတိုးလာတာကိုရှော့ချပါမယ်အခွန်တွေအကြီးအကျယ်ရှော့ချပါမယ်စီမင်းစည်းကမ်းတွေကိုပိုးပြီးတော့အောင်ကြီးကြီးမားမားရှော့ချပစ်ပါမယ
်အစိုးရအနေနဲ့လုပ်စရာတွေအများကြီးပါဒါကမလွယ်ဘူးဆိုတာကိုကျွန်မသိပါတယ
်စီးပွားရေးကောင်းလာအောင်အသေးချာလုပ်မယ်လို့ကလင်တန်ကတော့အခိုင်အမာပြောနေပါတယ
်ဒုတိယကမ္ဘာစစ်ကတည်းကဆိုရင်အလို့ကိုင်းဆန်ရအကြီးမားဆုံးရင်းနှီးမြှုပ်နှံမှုလုပ်သွားပါမယ်အခြေခံအဆောက်အအုံဆန်ရအလို့တွေပါတန်ရှင်းပြီးပြန်ပြည့်မြဲစွန့်အင်ဆိုင်ရာအလို့အကိုင်းတွေနဲ့အတူရာသီဥတုပြောင်းလဲမှုကိုဖြည့်ရှင်းသွားပါမယ်
။မဲဆွယ်စည်းအုံးပွဲတွေမှာရောရေဒီယိုရုပ်သံကမဲဆွယ်ကြော်ညာတွေမှာပါ။တယောက်ကိုတယောက်ဝေဖန်ထိုးနှက်တာကတော့ရော့မသွားသေးပါဘူး
။ Hillary Clinton's border policy
Hillary Clinton ရဲ့နေဆက်ရေးရမူဝါဒဟာကျမသားကိုတတ်လိုက်တဲ့လူတယောက်လိုလူတွေနိုင်ငံထဲကိုဝင်လာဝင်ပြုပါလိမ့်မယ်
။ My son was Captain Himayun Khan. He was 27 years old.
ကျွန်တော်သားဟာဘိုးကြီးဟျူမန်ယွန်းခန်းပါ။သူဟာအမေရိကန်မွတ်စလင်တူးဖြစ်ပြီးတော့အသက်28နှစ်ပါ။မစ္စတာထရန့်ကိုမေးချင်ပါတယ်။သူအုပ်ချုပ်မဲ့အမေရိကန်နိုင်ငံမှာကျွန်တော်သားအတွက်နေရာတနေရာရှိပါမလား
။ဒါပေမဲ့နိုမာလာရှိရက်ကိုနီးကပ်လာတာနဲ့အမျှပြိုင်ဘက်ကိုကန့်ကွက်ပြီးမဲပေးရုံတသက်မဟုတ်ပဲသူတို့ကိုထောက်ခံလို့မဲပေးတယ်ဆိုတာမျိုးဖြစ်ရအောင်။ဒိုင်းပြည်အတွက်သူတို့ရဲ့ရေရှည်အမြင်တွေကြောင်းထရန့်နဲ့ကလင်တန်တို့ပူပြီးပြောလာနေကြပါတယ်ခင်ဗျာ။
ကိုကျော်သိန်းတင်ပြခဲ့တဲ့အမေရိကန်နိုင်ငံရဲ့အကြောင်းသိကောင်းစရာအစီအစဉ်ကိုနားဆင်ခဲ့ကြရတာပါရှင်။အခုတော့တော်ရရှင်တွေစောင့်မျှော်နေတဲ့ဓာတ်ရိုက်လေလံဆွေးနွေးခန်းအစီအစဉ်ကိုထုတ်လုပ်သူမတ်တင်ကြီးထိုင်တဲ့ကိုသားညုံတို့အစီအစဉ်တင်ဆက်သွားမှာပါရှင
်။မင်္ဂလာပါခင်ဗျာ။အင်္ဂါနေ့ညပိုင်းဓာတ်ရိုက်လေလံအစီအစဉ်ကနေပြီးတော့ကြိုဆိုပါရစေ။ကျွန်တော်တို့ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့ခရိုနီအစိုးရအသစ်နဲ့ဖွံ့ဖြိုးရေးပူးပေါင်းဆောင်မှုကိစ္စဖြစ်ပါတယ်။မြန်မာနိုင်ငံရဲ့စီးပွားရေးဖွံ့ဖြိုးတိုးတက်မှုတွေရည်စူးတဲ့နိုင်ငံတော်တိုင်ပင်ခံတဲ့စီးပွားရေးလုပ်ငန်းဖွံ့ဖြိုးမှုမိဖက်များတွစ်ဆုံပွဲမှာအရင်စစ်ဆေးရနဲ့နှိစက်ခဲ့တဲ့ခရိုနီစီးပွားရေးလုပ်ငန်းရှင်တွေကိုဖိတ်ကြားခဲ့တယ်လို့သူတို့ကရှေ့ဆက်ဖွံ့ဖြိုးရေးလုပ်ငန်းတွေမှာဆွေးအကူဝိုင်းဝန်းကူညီကြဖို့ဆိုပြီးတော့နိုင်ငံတော်တိုင်ပင်ခံကကန့်လန့်ခဲ့ပါတယ်။ခရိုနီစီးပွားရေးလုပ်ငန်းရှင်တွေနဲ့ဆွေးအသက်ကြားမှာအခုလိုမျိုးဒီနီးနီးကက်ကက်ဆက်ဆံမှုအပေါ်မှာဝေဖန်မှုတွေလည်းပေါ်ထွက်နေပါတယ်။အရင်ဆိုကဒီအရင်တော့ဆစ်ဆူရလက်အောက်မှာအမိပြက်ခဲ့ရတဲ့ဒီခရိုနီစီးပွားရေးလုပ်ငန်းရှင်တွေဟာအခုအစိုးရသိရဲ့အောက်မှာနိုင်ငံတော်ရဲ့စီးပွားဖွံ့ဖြိုးမှုအစီအစဉ်တွေမှာတကယ်ပဲအသုံးတည့်မယ်အသုံးဝင်မယ်အများအကျိုးကိုစောင့်နိုင်မယ်လို့ယူဆပါလားအခုဆွေးနွေးမှာဖြစ်ပါတယ်အဓိကပါဝင်ဆွေးနွေးပေးဖို့အတွက်ကျွန်တော်ပုဂ္ဂိုလ်နှစ်ဦးဖိတ်ခေါ်ထားပါတယ်ပထမတစ်ခုကတော့ဒီ International Strategic ဒီ Institution ကဖြစ်တဲ့ဦးအောင်သူငင်းကိုကျွန်တော်ဖိတ်ခေါ်ထားပါတယ်နောက်တစ်ဦးကတော့ NHK ပါသတင်းတောက်တူပါကိုတီဟကိုဖိတ်ခေါ်ထားပါတယ်နှစ်ဦးစလုံးလေလိုက်ပေါ်ကိုရောက်နေပါပြီကျွန်တော်ဒီမတိုင်ခင်တော့အရင်ဆုံးဒီနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ကဒီစီးပွားရေးလုပ်ငန်းရှင်တွေဖွံ့ဖြိုးမှုမိဖက်တွေနဲ့တွေ့ဆုံပွဲမှာသူဒီခရိုနီနေနဲ့ပတ်သက်လို့ပြောသွားတဲ့ဟာကိုကျွန်တော်အရင်ဆုံးကောက်နှုတ်ပြီးတော့ဖွင့်ပြချင်ပါတယ်ခင်ဗ
ျစီးပွားရေးလုပ်ငန်းရှင်ကြီးတွေအားလုံးဟာကျမတို့နိုင်ငံရဲ့ဖွံ့ဖြိုးတိုးတက်မှုရဲ့မှာပါဝင်ပိုင်ခွင့်အပြည့်အဝရပါလိမ့်မယ်အဲ့ဒီပြပါဝင်ပိုင်ခွင့်ကိုမှန်မှန်ကန်ကန်နဲ့သုံးပြီးတော့ကျမတို့ပြည်သူပြည်သားတွေရဲ့တိုးတက်ရေးအတွက်ဝိုင်းဝန်းပြီးတော့ကူညီကြပါဆိုတဲ့ကျမတို့ရဲ့ဆန္ဒကိုထုတ်ဖော်ပြောချင်လို့စီစဉ်လိုက်ရတဲ့ဆွေးနွေးပွဲဖြစ်ပါတယ်။ကျမတို့ကကျမတို့ရဲ့စီးပွားရေးလုပ်ငန်းရှင်များအပေါ်မှာအများကြီးအားကိုးပါတယ်။အရင်ဒီအစိုးရမတက်ခင်ကတည်းကအာလုတ်တည်နေတဲ့မြန်မာအင်္ဂလိပ်ဘာသာစကားကိုမတန်းကျင်ကျွမ်းကျင်မှုဆိုပေမဲ့တောင်မှတည်နေတဲ့အသုံးနှုန်းတစ်ခုရှိပါတယ်။ Crony ဆိုတဲ့အသုံးနှုန်း ဒါကျမတို့နိုင်ငံတနိုင်ငံလုံးမှာပြတ်ပွားနေတယ်ခရိုနီတွေတဲ့ဒီစီးပွားရေးအောင်မြင်နေတဲ့လူတွေကခရိုနီတွေပြောရမယ်ဆိုလို့ရှိရင်အစိုးရနဲ့အနာရှိတဲ့ပုဂ္ဂိုလ်များနဲ့ပြင်းပြီးတော့မိမိတို့ရဲ့အောင်မြင်မှုအတွက်လှုပ်ထားတရားဥပဒေဘောင်တွင်းကလှုပ်ထားမဟုတ်ဘူးဒါအများပြည်သူအတွက်လှုပ်ထားမဟုတ်ဘူးဆိုပြီးတော့ဒီလိုဝေဖန်ချက်တွေရှိပါတယ်ဒီလိုဝေဖန်ချက်တွေကြားတဲ့အခါမှာကျမစိတ်မကောင်းပါဘူးစိတ်မကောင်းဘူးဆိုတာကျမတို့ရဲ့ပြည်သူပြည်သားများအချင်းချင်းဘာလို့တောင်စိတ်ဝေးကွဲနေကြပါလဲစိတ်တကယ်ပဲဒီလိုပဲကို့အတွက်ပဲလုပ်မယ်ဆိုတဲ့လုပ်ငန်းရှင်ကြီးများကျမတို့နိုင်ငံမှာများနေသလားကိုကျိုးအတွက်ပဲကြည့်မယ်ဆိုတဲ့ပုံပုံကြီးကျမတို့နိုင်ငံမှာများနေသလားဒီလိုဟာမျိုးတွေရှိနေတယ်ဆိုရင်နိုင်ငံအတွက်ဒါမှဝင်းနေစရာဖြစ်တယ်ဒါပေမဲ့ကျမယုံကြည်ချက်တစ်ခုကအတိတ်ဆိုတာကို့ကိုချီနှောင်ထားဖို့မဟုတ်ဘူးသင်ကန်းစာယူပြီးတော့ရှေ့ကျမတို့ဆက်သွားနိုင်ရမယ်တစ်ချိန်တစ်ခါတော့ကို့အတွက်ပဲလုပ်ခဲ့တဲ့ပုံကိုယ်တွေကနောက်တစ်ချိန်တစ်ခါမှအများအတွက်မလုပ်နိုင်ဘူးလားအများအတွက်လုပ်နိုင်တဲ့အရေးချင်းတွေသူတို့မှမရှိဘူးလားကို့အစုအဖွဲ့ကို့ရဲ့လုပ်ငန်းကို့ရဲ့ပတ်ဝန်းကျင်ကို့ရဲ့မိသားစုအတွက်ပဲစဉ်းစားခဲ့တဲ့ပုံကိုယ်များဟာအမြင့်ကျယ်လာပြီးတော့တတိုင်းပြည်လုံးအတွက်စဉ်းစားနိုင်တဲ့အရေးချင်းတွေမမွေးမနိုင်ဘူးလားဆိုတာကိုဒါကျမစဉ်းစားခဲ့ပါတယ်ကျမကတော့ဒါဖြစ်နိုင်တယ်လို့ယုံကြည်ပါတယ်
ဒါကတော့ဒီပြီးခဲ့တဲ့ရက်ကစီးပွားရေးလုပ်ငန်းရှင်များဖွံ့ဖြိုးမှုမိတ်ဖက်များနဲ့တွေ့ဆုံပွဲမှာနိုင်ငံတော်တယ်မင်ငံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ပြောသွားတဲ့ဒီမိကုန်းတွေကအပန်းစာချို့ပါကျွန်တော်အရင်ဆုံးဆွေးနွေးမဲ့အထက်ကနေပြီးတော့ဒီနိုင်ငံတကာမဟာဗျူဟာလေးလာရေးဖွဲ့ကဥအောင်သူငင်းကိုကျွန်တော်အရင်ဆုံးဖိတ်ခေါ်ချင်ပါတယ်ခုနကဒေါက်ဆန်းစုကြည်ပြောသွားတဲ့ကိစ္စပေါ်မှာပေါ့လက်ရှိမြန်မာနိုင်ငံစစ်ဆေးအသည့်ရဲ့ဒီစီးပွားဖွံ့ဖြိုးရေးအစီအစဉ်တွေမှာခုနပြောသလိုခရိုနီစီးပွားရေးလုပ်ငန်းရှင်တွေကိုဖိတ်ခေါ်ပါတယ်ကန့်လန့်ပါတယ်ဒီလူတွေကနိုင်ငံတော်အချိုးစီးပွားအတွက်အများကျိုးအတွက်ပူးပေါင်းပါဝင်ကြပါစုတော့ဖိတ်ခေါ်တာပါတယ်အဲ့တော့တကယ်ပဲအစိုးရသိရဲ့လုပ်ငန်းတွေအတွက်သူတို့တွေကအသုံးတက်မယ်လို့ယူဆပါလားဥအောင်သူငင်းအမြင်ကိုအရင်ဆုံးသိလိုပါတယ်ခင
်ဗျဟုတ်ကဲ့ဟိုဒီလိုဗျကျွန်တော်ပထမဆုံးပြောချင်တာကတော့ကျွန်တော်တို့ဒီမှာ business confidence လို့ခေါ်တဲ့ဒီစီးပွားရေးလုပ်ငန်းရှင်တွေကယုံကြည်မှုရှိရှိနဲ့ဒီလိုရင်းနှီးမြှုပ်နှံနိုင်တဲ့အခြေအနေမျိုးလိုအပ်ပါတယ်အဲ့တော့ပထမဆုံးဒေါအောင်ဆန်းစုကြည်မိကုံကတော့ဒီလိုမျိုးဒီယုံကြည်မှုရှိရှိနဲ့ယင်းနှီးမြှုပ်နှံမှုတွေလောက်လာဖို့ဖိတ်ခေါ်တယ်လို့တော့ကျွန်တော်ယူဆပါတယ်ဆိုတော့ဒါပေမဲ့ပြဿနာရှိတဲ့အခါကျတော့ဘာလဲဆိုတဲ့အခါကျတော့ကျွန်တော်တို့နိုင်ငံတစ်ခုမှာဒီအမျိုးသားပြန်လည်စစ်မြတ်ရေးပေါ့နော်ဆိုတော့ဒီလိုလုပ်ငန်းမျိုးလုပ်တဲ့အခါမှာကျတော့အရေးကြီးတဲ့အချက်ကကျွန်တော်တို့ဒီ social equality လို့ခေါ်တယ်ကျွန်တော်တို့လူမှုရေး social justice ပေါ့ဗျာလူမှုရေးတရားမျှတမှုလူမှုရေးဓာတ်လူမှုကိစ္စတွေကိုကျွန်တော်တို့ထည့်ပြီးတော့စဉ်းစားဖို့လိုပါတယ်အဲ့တော့တစ်ချိန်လုံးကဒီလိုမျိုးဒီဟိုဘာခေါ်မလဲစီးပွားရေးလုပ်ငန်းရှင်ကြီးတွေကအကျိုးခံစား권ရှိခဲ့တယ်အဲ့ဒီအချိန်မှာအကျိုးခံစား권မရှိတဲ့လူအုပ်စုတွေလည်းရှိပါတယ်ဆိုတော့အဲ့တော့သူတို့အတွက်ကိုဓာတ်လူညီမျှရေးကိစ္စကိုပြန်ပြီးတော့စဉ်းစားသင့်တယ်လို့ထင်ပါတယ်အဲ့တော့ကျွန်တော်ရှင်းရှင်းလင်းလင်းဒီလိုမျိုးဥပမာပြောရမယ်ဆိုရင်ကျွန်တော်တို့ဒီမှာကုံတွေကလေးတွေရှိပါတယ်ကုံတွေကြီးတွေရှိပါတယ်ကုံတွေကလေးဆိုတာတော့ကျွန်တော်တို့တာမန်ကောင်းရောင်းကောင်းဝယ်လုပ်တဲ့လူတွေပါကုံတွေကြီးတွေဆိုတာကတော့အခုခုနပြောတဲ့ခရိုနီတွေလည်းဖြစ်နိုင်ပါတယ်ဆိုတော့အဲ့တော့နိုင်ငံတော်တော်များများမှာကြည့်မယ်ဆိုရင်ကျွန်တော်တို့ small business လို့ခေါ်တဲ့အသေးစားလုပ်ငန်းတွေကိုဦးစားပေးကြပါတယ်အခုအနေထားမှာတော့အကြီးစားလုပ်ငန်းရှင်ကြီးတွေကိုဦးစားပေးတယ်အဲ့ဒါဆိုရင်အသေးစားလုပ်ငန်းရှင်တွေရဲ့ကဏ္ဍကဘယ်မှာလဲဆိုတော့မေးခွန်းထုတ်ဆရာမျိုးရှိတယ်လို့ကျွန်တော်ပြောချင်ပါတယ
်ဟုတ်ကဲ့အဲ့ဒီမှာကျွန်တော်လည်းအကျေချက်မေးချင်ပါတယ်ကိုအောင်သူချင်းခုနကပြောသွားတဲ့အထက်မှာ social justice နဲ့ပတ်သက်လို့ပေါ့ဒီလူမှုတန်းလူညီမျှရေးကိစ္စမှာဒီစီးပွားဖွံ့ဖြိုးရေးနဲ့လူမှုတန်းလူညီမျှရေးဒီ social justice ကိုတပြိုင်တည်းလုပ်နိုင်ပါမလားချင်းကြီးက
ဟုတ်ကဲ့ဟိုဥမာအဖြစ်ကျွန်တော်တို့အမျိုးသားရင်ကြားစည်းရေးလို့ပြောတဲ့အခါမှာကျွန်တော်တို့လူမှုရေးအရာတရားမျှတမှုမပြောဘူးဆိုလို့ရှိရင်ကျွန်တော်တို့ဒီပြဿနာတွေကဘယ်တော့မှပြီးမှာမဟုတ်ဘူးလို့ကျွန်တော်ယူဆပါတယ်အဲ့တော့အခုလက်ရှိဒီ crony လို့ခေါ်တဲ့စီးပွားရေးလုပ်ငန်းရှင်ကြီးတွေကိုကျွန်တော်တို့ကနေပြီးတော့ဘာခေါ်မလဲဗျာဟိုပြည်လဲအောင်လှုပ်လိုက်တဲ့ကိစ္စမျိုးပေါ့နော်ဆိုတော့ဒါကဘာဖြစ်သွားနိုင်လဲဆိုတဲ့အခါကျတော့ကျွန်တော်တို့ patron client relation လို့ခေါ်တဲ့ဒီဘာခေါ်မလဲအနာရှိတဲ့သူနဲ့နောက်ပိတ်ဆုံးကျွန်တော်တို့အခုပတ်စံရှိတဲ့သူပေါင်းွားတဲ့ကိစ္စမျိုးပဲဖြစ်နိုင်မယ်လို့ကျွန်တော်ယူဆပါတယ
်ဟုတ်ကဲ့ခင်ဗျာကောင်သူညလီလိုင်းပေါ်မှာခဏနေပေးပါအောင်ခင်ဗျာကျွန်တော် NHK ကဥတီဟာကိုကျွန်တော်ဖိတ်ခေါ်ချင်ပါတယ်ကုတီဟာကြားရပါတယ်လားခင်ဗျာ
ဟုတ်ကဲ
့ဒေါန်ဆန်းစုကြည်နဲ့ဒီခုနကပြောတဲ့ဒီခရိုနီတွေနောက်ဒီဖွံ့ဖြိုးမှုမိဖက်တွေပေါ့နော်သူတို့တွစ်ဆုံပွဲနဲ့ပတ်သက်လို့ဝေဖန်တန်တွေလည်းတော်များရှိပါတယ်ကိုတီဟာလည်းတွေ့မိပါပါအဲ့တော့ဒီပေါ်မှာခရိုနီစီးပွားရေးလုပ်ငန်းတွေနဲ့စစ်ဆေးရေးဒီလက်ရှိလာမဲ့ဒီနိုင်ငံတော်စီးပွားဖွံ့ဖြိုးမှုအစီအစဉ်တွေမှာတကယ်ပဲအသုံးတည်မလားကိုတီဟာအမြင်သိလို့ပါတယ
်အရင်ဆုံးကျွန်တော်ဒေါန်ဆန်းစုကြည်ကဒီခရိုနီတွေအကြောင်းကိုသူ့မိန့်ခွန်းထဲမှာတကူးတကထည့်ပြောတာသူ့မှာဒီပဲချက်ရှိလို့ဆိုကျွန်တော်နားလည်ပါတယ်ဆိုတော့ဟိုမျိုးသားကြင်ကြားစီ ဆိုတဲ့အပိုင်းနဲ့တပိုင်းကပါတယ်လို့ခရိုနီဆိုတာပြီးခဲ့တဲ့ဟလာအစိုးရလက်ထက်ပါတဲ့ကသူတို့တွေအများကြီးစီးပွားရေးလုပ်ငန်းတွေမှာလက်ဝဲကြီးဥပ္ပီးလုပ်ခဲ့တာရှိတယ်။ဆိုတော့ကျွန်တော်တို့တွေကဒီခရိုနီတွေကိုပြီးခဲ့တဲ့အစိုးရလက်ထက်ပါအားလုံးကဟိုအစိုးရနဲ့ပေါင်းပြီးတော့ကျွန်တော်တို့ဒီသူတို့ရဲ့တကူရေးချဒီချက်ဒီချမ်းသာရေးပေါ့နော်စီးပွားချမ်းသာရေးတို့ပဲကိုကျိုးစီပွားတဲ့ပဲလုပ်ခဲ့တဲ့အတွက်ကျွန်တော်တို့အားလုံးကဒီဒိုင်းဒီတို့ကခရိုနီတွေကိုလုံးဝလက်မခံနိုင်တဲ့အခြေအနေမှာရှိပါတယ်။အခုလက်ချက်အခြေအနေကလည်းထုံကြီးတကောင်းပါပဲ။အဲ့တော့တော်ဆန်းသူကြည်ရဒီလိုမျိုးပြည်သူတွေကအားလုံးမျက်စိစပွင့်ဝေးစုနေတဲ့ဒီခရိုနီတွေကိုသူဘာကြောင့်ဒီလိုမျိုးဖိတ်ခေါ်လဲဆိုတဲ့ဟာကိုကျွန်တော်တို့နည်းနည်းလေးဟိုတွေးကြည့်တာပေါ့နော်။သူဘာကြောင့်ဒီလိုမျိုးဖိတ်ခေါ်တာဖြစ်နိုင်လဲဆိုတော့ကျွန်တော်မြင်တာနှစ်ချက်မြင်ပါတယ်။တစ်ချက်ကဘာလဲဆိုတော့သူတို့ရဲ့ဒီတော့စီးပွားရေးမှာ level ground ပေးတဲ့သဘောပေါ့နော်။အားလုံးဒန်းတူညီညီနာမှုရှိတယ်ဆိုတော့အမကန်ကြတဲ့ခုပေးပြီးတော့ဒီလူတွေကိုကျွန်တော်တို့ဒီအစိုးရအဖြစ်အနေနဲ့ encourage လုပ်တဲ့သဘောပေါ့နော်။ဒီလူတွေဟာဘာဖြစ်လို့လဲဆိုတော့အတွေ့အကြုံလည်းရှိတယ်။ capital ဒီအရင်းအနှီးတွေလည်းရှိတယ်ဆိုတော့ဒီလူတွေစီးပွားရေးလောကမှာလုပ်မယ်ဆိုလို့ဒီဥပဒေပေါင်းထဲမှာပေါ့နော်။ဒီမျက်မျက်တတအားလုံးနဲ့တကြီးတကျွတ်နဲ့လောက်ခိုင်မယ်ဆိုလို့ရှိရင်သူတို့ရဲ့လောက်ခိုင်နိုင်မှုဟာဟလာအများကြီးကျွန်တော်တို့တိုင်းပြည်ဖွံ့ဖြိုးတိုးတက်ပေါ်မှာအများကြီးဖောက်ကူပြုနိုင်တယ်လို့သူမျိုးလင်းလည်းပြောရတယ်တော့ရှိနေ။နောက်တစ်ချက်ကပါလဲဆိုတော့ကျွန်တော်တို့ဒီဖွံ့ဖြိုးတဲ့နိုင်ငံတွေပေါ့နော်။ကျွန်တော်တို့ထူထောင်ဖို့လိုအပ်တဲ့နိုင်ငံတွေမှာကျွန်တော်တို့ဒီလိုဒီခိုဒီရာဆိုတော့တကယ်တမ်းကျအစိုးရနဲ့ကျွန်တော်တို့ဘယ်လိုခေါ်ပလဲ plan number 10နဲ့စီးပွားရေးသမားတွေပါဆိုတော့တိုင်းပြည်တစ်ခုကိုထူထောင်တဲ့အခါမှာအစိုးရတရအနေနဲ့ကဒီလိုမျိုးသူတို့နဲ့အဆင်ပြေတဲ့စီးပွားရေးသမားတွေလို့အဲ့ဒါဘာလို့လဲဆိုစီးပွားရေးသမားဆိုတော့ကိုယ်တိုးစီးပွားအဆင်ပြေမှကိုယ်တိုးစီးပွားရှိမှလုပ်ကြရတာဗျာဒါပေမဲ့တိုင်းပြည်ကိုထူထောင်တဲ့အခါမှာတချို့ကျွန်တော်တို့တိုင်းပြည်မှာလိုအပ်တဲ့လုပ်ငန်းတွေရင်းနှီးမြှုပ်နှံမှုတွေဟလာထုတ်ကုန်တွေအစားတော့ infrastructure အဆုံးပေါ့နော်အကုန်လုံးပေါ့အားလုံးကကျွန်တော်အကျိုးနဲ့နည်းနည်းလေးဒါမှမဟုတ်အကျိုးနဲ့ပဲရှိမယ်နဲ့လုပ်ရတဲ့လုပ်ငန်းတွေရှိတယ်ဒါပေမဲ့ဒီကျွန်တော်တို့လုပ်ငန်းရှင်တွေကိုဖွင့်ပေးလိုက်ရင်အကျိုးနဲ့မရှိဘူးဘာမှမလုပ်နိုင်ဘူးဒါပေမဲ့တော့ပြောလို့ပေါ့ကျွန်တော်တိုင်းပြည်မှာလည်းကူညီချင်တဲ့လူမျိုးဟလာအကျိုးနဲ့ကိုမရှိဘဲနဲ့တိုင်းပြည်ရဲ့ဒီ long term အတွက်ကလာလိုအပ်တဲ့အခြေအနေတွေကိုဒီတကယ်ဟိုမဟာပြူဟာမြောက်တဲ့လုပ်ငန်းတွေမှာဝင်ပြီးရင်းနှီးမြှုပ်နှံပေးမယ်လုပ်ပေးမယ်တကယ်ကိုအစိုးရကကူမဲ့စီးပွားရေးသမားတွေကျွန်တော်တို့တိုင်းပြည်မှာလိုအပ်တယ်ကျွန်တော်တို့လိုဒီလိုဟိုပြန်လဲထူထောင်အောင်လုပ်မဲ့တိုင်းပြည်ကိုလိုအပ်တယ်ဆိုတော့ကျွန်တော်ထင်တာပြောရင်တော့စက်စုကြီးဒီချက်ကိုလည်းထည့်စဉ်းစားဖို့ရတယ်။ဘာလို့စီးပွားရေးသမားတွေအကုန်လုံးကတော့ကိုအကျိုးအမျက်ချီမှာကိုအမျက်ထွက်မှလုပ်ကြမယ်။ဒါပေမဲ့ဒီအစိုးရနဲ့နှီးဆက်တဲ့အစိုးရကိုဟလာဟိုခေတ်ကတော့လည်းကျွန်တော်တို့ထင်စရာဦးများတော့ဘာလို့ဘုဂျိုတို့ခေတ်ကတော့ရှိခဲ့တယ်။အစိုးရရဲ့ဒီစီးပွားရေးပြန်လဲထူထောင်ရေးမှာအကြံအောင်ညံအောင်လိုအပ်ရင်ရင်းနှီးဆိုင်ဆုံးမှုရောလုပ်မဲ့စီးပွားရေးသမားတွေတကယ်တော့ပြန်လဲထူထောင်ရေးကာလမှာလိုအပ်တယ်။ဆိုတော့ဒေါသသူကြီးနေလည်းဒီလိုမျိုးညှော်လင့်ပြီးတော့ဒီအချက်နှစ်ချက်နဲ့ထည့်ပြောခဲ့တယ်လို့ကျွန်တော်ထင်ပါတယ်။
ဟုတ်ကဲ့ကျွန်တော်ဒီမှာကိုတိဟောက်တစ်ချက်မြင်ချင်ပါတယ်ပြန်လဲထူထောင်ရေးဆိုလို့ပါအဲ့မှာဝေဖန်မှုတွေလည်းတော်များရှိပါတယ်။ဒေါသသူကြီးတို့ယူကောက်ပွဲဝင်စင်မှာလည်းသူတို့ပြောပါရှိပါတယ်။စီးရင်မှုပါပြောက်ရေးတွေပါတို့ဒီရော့ကြရေးပေါ့နော်ဒီကိစ္စအင်းနဲ့ထည့်သွင်းပြီးပြောသွားတာရှိပါတယ်။တကယ်တမ်း NLD နဲ့ဒေါသသူကြီးကိုမဲပေးခဲ့တာစီးရင်သားလူတို့ပါတဲ့တချို့ကလည်းပြောပါတယ်။ဒါပေမဲ့ခရိုနီနဲ့ဆက်ဆံရေးကပိုပြီးတော့များနီးစပ်လွန်လာဘာလို့ဆိုတော့အမေရိကလာတော့လေဒီဆန်ရှင်တွေပါတွေရုပ်သွားတဲ့ခါမှာအကျိုးဖြစ်သွားတာကခရိုနီစီးပွားရေးသမားတွေကအကျိုးဖြစ်သွားတယ်။အဲ့တော့စင်းသားလူတို့ကပြောမစုံ6လလောက်တန်းတွေမှာဘာမှထူးခြားသူတို့ရလာမရှိဘူးဆိုတော့စောတကတွေလည်းရှိပါတယ်။ဒီပေါ်မှာကိုယ်တည်းကဘယ်လိုမြင်ပါလဲ။
အဲ့တော့တကယ်လက်ရှိအခြေအနေအမှန်ပါပဲခင်ဗျ။အပြစ်လို့ရဆိုတော့ဒီခရိုနီတွေကဟုတ်ကဲ့ဟိုဒီကဲအစ်စ်ဆိုတာကာလာတစ်ခုလုံးမှာအလုပ်တွေလုပ်ပြီးတော့သူတို့ကစူဆောင်းထားမှုရှိတယ်ရင်းနှီးတုံ့နှံမှုရှိတယ်သူတို့မှာအထုတ်တဲ့အထည်နဲ့ဖြစ်နေတာပေါ့ဒီထုတ်တဲ့အထည်တွေကဟလာကျွန်တော်တို့ဒီအေးအေးပိတ်ဆို့မှုအောက်မှာပိတ်ဆို့နေတဲ့ခါကျတော့ဟလာဟိုဒီလိုအနေထားရှိတယ်လူတို့ကတော့စင်ရဲတုံးအရင်တည်းကလည်းစင်ရဲတဲ့အခုလည်းစင်ရဲတုံးပဲရှိသေးတယ်ပေါ့တော့လွတ်တောက်ဖို့စူးစမ်းနေတယ်ပဲရှိသေးတယ်ဒီလိုအခြေအနေမျိုးမှာသူတို့ကပိတ်ဆို့မှုဖယ်လိုက်တဲ့ခါကျတော့သူတို့ကဟလာစူရာကောင်းတာမိတာပစ္စည်းတွေအကုန်လုံးဟလာဟိုဒီဒီရင်းနှီးတွေအကုန်လုံးသူတို့လက်ထဲကိုပြန်ရောက်လာတဲ့ခါကျတော့ပြန်ဆောက်ရတဲ့အချိန်မှာသူတို့ကတော့ဆရာတရားတာနေတာအမှန်ပါပဲဒါပေမဲ့လူတို့အနေနဲ့ကတော့ရှင်းပြောရရင်ကျွန်တော်တို့ဒီခီးချမ်းကြီးကိုဒီပြန်လဲထူတော်ကြီးခီးချမ်းကြီးကိုကျွန်တော်တို့ဆက်ပြီးတော့ဖြတ်ပန်းအောင်ပါပဲဒါကတော့လက်ရှိကြုံတွေ့နေရတဲ့အမှန်တရားပါပဲဗျာဘာလို့လဲဆိုတော့ဒေါသသူကြီးနဲ့ဒီကပဲဆောက်ရမှာပဲဘာလို့ဆိုတော့ဒါကစလုံးတိုက်လို့ဆက်ပြကြတာကျွန်တော်တန်းကြီးလိုက်လို့မရတဲ့ကိစ္စဖြစ်တဲ့အတွက်ကျွန်တော်တို့ချမ်းသာတဲ့လူကလည်းချမ်းသာတဲ့နေရာဆောက်မယ်ဆင်းရဲလူကလည်းဆင်းရဲတဲ့နေရာဆောက်မယ်ဆိုတဲ့အနေထားပါဗျာဒါအမှန်ပါပဲ
ဟုတ်ကဲ့ခင်ဗျာကိုတီဟာကိုဥအောင်သူညင်းကိုလီလိုင်းပေါ်မှာခဏနေပေးပါအောင်ခင်ဗျာဒီတော့ရှင်ချို့ကျွန်တော်ဖိတ်ခေါ်ချင်ပါတယ်ပထမဆုံးရန်ကုန်မြို့ကကိုနေလလီလိုင်းပေါ်ရောက်နေပါပြီကိုနေလဆွနေလို့ရပါတယ်မင်းများညင်ဥအောင်သူညင်ဥတီဟာနေအောင်လုံးလီလိုင်းပေါ်မှာရှိပါတယ
်ဟုတ်ကဲ့ခင်ဗျာကျွန်တော်ကတော့မင်းများလည်းမဟုတ်ဘူးကျွန်တော်အမြင်ကိုကျွန်တော်တ
င်နေဟုတ်ကဲ့
ဟုတ်ကဲ့ဟုတ်ကဲ့ခင်ဗျာကျွန်တော်လူလူကောင်းဆောင်ဒေါ်ဆန်းစုကြည်ပေါ့နော်ကျွန်တော်ဆိုတာအဲ့မှာသူဥဆောင်နေတာပေါ့နော်ကျွန်တော်ဒီဆိုတာရန်နေအောင်သူမောင်းနေတယ်လို့ပဲကျွန်တော်ပြောမှာဆိုပါတယ်နော်ဒါပေမဲ့အခုလိုခရိုနီကိုသူဖိတ်ခေါ်ပြီးတော့ဒီစီဝိုင်းကဏ္ဍမှာအဲသူပြန်လည်းညှိနှိုင်းတာတော့တစ်ဖက်ကတော့သဘောကျတယ်လို့ပြောရမှာပေါ့ဗျ။ဒါပေမဲ့ကျွန်တော်တို့အခြေခံလူရန်းစားကျွန်တော်တို့ဒါမှလည်းအခြေခံလူရန်းစားဆိုတော့အခြေခံလူရန်းစားရဲ့ချီတော့နေကြည့်ရင်တော့ကျွန်တော်တို့အခြေခံလူရန်းစားအတွက်အခွင့်အလမ်းကဘာမှရှိလာမလို့ကျွန်တော်မထင်ဘူးကြာဒီခရိုနီကိုသူပြန်
ပြန်ပြီးတော့ဖိတ်ခေါ်ခြင်းအဖြစ်ပေါ့နော်။ဘာဖြစ်လို့လဲဆိုတော့သူတို့ပြီးကြတဲ့စစ်ဆိုးရမှာသူတို့ပေါင်းပြီးတော့ဒီစီးပွားကဏ္ဍမှာဒါမဟုတ်တာတွေသူလုပ်ခဲ့တာပြောမယ်ဆိုတော့ဒီလိုတဲ့အကျိုးမရှိတဲ့ပြင်ကိုအကျိုးရုပ်စီအဖြစ်တွေသူတို့လုပ်ခဲ့တယ်ကြာ။ဒါပေမဲ့ဒီနေ့ဒီကိဒီမိုကရေစီကိုချောင်းနှံ့နေတဲ့ဆိုးရကဏ္ဍမှာသူတို့ဒီရဲ့အဖြစ်ကြမှာပြောမယ်ဆိုတော့လုပ်ခဲ့တဲ့ဒီသူရဲ့ဆိုးကျိုးတွေကိုပြစ်ဒဏ်တော့ခံစားမှာပေါ့ဒီပြစ်ဒဏ်ကိုခံစားမခံစားရပြင်ဆက်ပြီးတော့သူအကျိုးခံစားကုန်သူပေးဦးမယ်ဆိုရင်တော့ဒါကျွန်တော်တို့ရဲ့ပြည်သူ့ဘာလို့မှအကျိုးကောင်းတဲ့ကျိုးတက်ရောက်မှုဆိုတော့ရှိလာမှာမဟုတ်ဘူးဘာဖြစ်လို့လဲဆိုရင်ကျွန်တော်ဒီနေ့ခေတ်ကြီးကြီးလို့ရှိရင်ခုနီးလေးလက်ကြီးအောက်ထားလိုက်စီးပွားရေးလုပ်ငန်းအကြီးမားဟိုအကြီးကြီးတွေကသူတို့ကိုလည်းအောက်ချုံနေကြတာဗျာတခြားလူကရိုးသားဆောင်တဲ့ဝင်ရောက်ထိုးမဖို့မလွယ်ဘူးဗျာနောက်စင်ကကြီးလူကမလွယ်တဲ့ကြောင့်ကျွန်တော်ရိုးသားဆောင်နဲ့လောက်ကံမဲ့လုပ်ငန်းရှင်တွေကဟိုဘယ်လိုကောင်းမလဲတုတ်တမှုရှိနေမှာမဟုတ်ဘူးသူတို့ကဆက်ပြီးတော့ကြီးပွားတဲ့ကြီးပွားလာမှာဖြစ်တဲ့အတွက်ကြောင့်ပြီးတော့သူတို့ဒီစီးပွားရေးလုပ်ငန်းကြီးတွေမှာအုပ်ချုပ်နေတဲ့အတွက်ကြောင့်ကျွန်တော်တို့အခြေခံလူရန်သားတွေအလုပ်ကံခွင့်လန်းဆိုတာလည်းရှိလာတာမှာမဟုတ်ဘူးဘာဖြစ်လို့ဆိုတော့သူတို့ဒီစိတ်နှလုံးတောက်ကမကောင်းတဲ့အတွက်ကြောင့်ကျွန်တော်ရိုးသားဆောင်နဲ့လောက်ကံစားတောက်မဲ့လူတွေကဒီလုပ်ငန်းတွေမှာဝင်ရအောင်လို့ဆောက်ထားမယ်ဆိုလို့ကျွန်တော်အတွက်နေရာရနိုင်ဖို့မရှိဘူးကြာကျွန်တော်စိတ်ငါလူရန်သားတွေဟု
တ်ကဲ့ကိုနီလာ
အားအဓိကအချက်ဖြစ်နေတယ်ဟုတ်ကဲ့အဓိကအချက်ဖြစ်နေကျွန်တော်လူချင်းနာကအချိန်ကြာပြောနေဆိုရင်အဲဘောကအချိန်ဒီဖို့တူအလုတ်ကန်ခွင်လန်းအဲ့ဒီအလုတ်ကန်ခွင်လန်းကိုပေါ်လာကြတော့မရှိဘူးကြာဒီကလိုရီဆက်ပြီးတော့သူ့ကိုခွင်ဆက်ပြီးတော့ပြီးနေမယ်ဆိုလို့ရှိရင်ကျွန်တော်ကခွင်လန်းအလုတ်ကန်ခွင်လန်းနေရာလေငကိုတိုင်းဖြစ်နေမှာပဲ
ဟုတ်ကဲ့ကိုနီလာကျေးဇူးပါခင်ဗျာကျွန်တော်နောက်ထပ်သွားရှိသူဖိတ်ခေါ်ကြပါလေကိုမင်းမင်းကိုမင်းမင်းကလည်းအဲရန်ကုန်မြို့ကပါပဲကုမင်းမင်းကြားပါလားခင်ဗျာတူတူတူလေးဆွေးနွေးလို့ရပါတယ်မင်းမြန်းချင်းဥကောင်သူငယ်ဥတီဟာရှိပါတယ်လေလိုင်းပေါ်မှာ
ဟုတ်ကဲ့ကုသညုံကြားပါတယ်ဟုတ်ကဲ့ကိုနေလာပြောသွားတာလေတော်တော်ကောင်းပါတယ်ကိုသူပြောတာလေးကအောက်ခြေပိုင်းကိုပြန်ကြည့်ဖို့ပြောသွားတာပါနော်အဲ့တော့ဟိုကျွန်တော်အနေနဲ့ကတော့ comment ပေးချင်တာတော့ကိုယ်လက်ရှိဒေါ်အောင်ဆန်းစုကြည်အနေနဲ့ဒီဒီခရိုနီတွေကိုပြန်ပြီးတော့လက်တွဲခေါ်ယူတယ်ဆိုတာကတော့တနည်းအားဖြင့်တော့ကောင်းပါတယ်ဒါပေမဲ့ဒီခရိုနီတွေပတ်သက်ပြီးတော့ဟိုကျွန်တော်တို့ဥပဒေချမှတ်တဲ့အခါမှာပြက်ပြက်သားသားနဲ့ဒီကလိုရီတွေကိုဟိုစီးတဲ့တီးတဲ့တကြကင်တွေတက်ဖို့တော့လိုတာပေါ့နော်ပြောပြောပြောသွားလုံတော့စီးပွားရေးသမားဆိုတာကွယ်ဟိုထောင်မြေတော့ရာဆုံးကြမှာလीသူတို့လိုချင်တဲ့ဟာကိုသူလှုပ်ချသွားမှာလဲအဲ့ဒီပုံမှာဒီဒေါ်ဆန်းစုကြည်တို့ဒီလက်ရှိအစိုးရအနေနဲ့ဒီကလိုရီတွေကိုပြက်ပြက်သားသားနဲ့ဟိုခေါ်ပါဝက်ကန်းလဲလုပ်ပါဒါပေမဲ့အရေးယူတဲ့အခါမှာလည်းပြက်ပြက်သားသားအရေးယူပါဒီလိုမျိုးလေးတွေလုံးမှာပဲဟိုပါပေါ့ပို့ပြီးတော့ထိရောက်မယ်လို့ကျွန်တော်တူတူလေးနဲ့လိုရင်နောက်အနေငယ်လေးတစ်ပြောပါမယ်အဲ့တော့လက်ရှိဆိုတော့ဟိုပြောရတဲ့အထဲမှာပါပါတယ်လက်ရှိအနေထားမှာတော့လက်ရှိအစိုးရကိုကျွန်တော်တို့က6လတနည်းနှစ်နှစ်3နှစ်လောက်အချိန်မပေးဘဲနဲ့တော့ကျွန်တော်တို့သူတို့ကိုကျွန်တော်တို့ကဟိုအပြစ်တွေလည်းပြောလို့မရဘူးဗျလောဆယ်ကလက်ရှိဖြစ်လာတဲ့စစ်ပေါင်းကအနာဆွေးရဗျာရှားမြင့်လာတဲ့အခါကျတော့ဒီအနာဆွေးယူလုပ်နေရတဲ့အချိန်မျိုးမှာသူလက်ရှိ government မှာအားနည်းတဲ့ချိန်မှာအတားကျက်မဲ့ရှိမှာဒါတို့တော့နားလေပေးရမှာပေါ့နော်အဲကျွန်တော်တို့ကအလက်ရှင်တစ်ခုပြီးနောက်အလက်ရှင်လောက်မှပဲဒါဒါသူတို့အပြစ်ပြောလို့ရရင်လည်းရမှာပေါ့နော်ကိုဟုတ်ကဲ့ဟုတ်ကဲ့ကို
ကျွန်တော်လည်းလည်းငယ်ပဲတက်ဆက်သေးပါကျွန်တော်ဝမ်းတွင်ကကိုချစ်မြိုင်ကိုချစ်မြိုင်ကိုပါတခါလေးဆွေးနွေးစီခြင်းပါလေအခုတခါလေးဟိုကအဓိကဆွေးနွေးရဲ့ဥက္ကောင်သူညံဥတီအောင်လေလိုင်းပေါ်မှာရှိပါတယ်ဆွေးနွေးမင်းမြန်းကျင်တာမင်းမြန်းလို့ရပါတယ
်ဟုတ်ကဲ့ဆရာကျွန်တော်တို့အမြင်ပြောရင်တော့ဆရာရေကျွန်တော်တို့မြေပေါင်းအစိတ်30လောက်ခရိုနီနဲ့အာနာရှင်တွေကကျွန်တော်တို့ခရိုနီနဲ့အာနာရှင်တို့ကျွန်တော်ပူးပေါင်းပြီးတော့မြင်နေခွဲခွဲမနေကျွန်တော်ဘူးအဲ့ဒါကြတော့ကျွန်တော်တို့ကိုကျိုးသမားတွေဟိုဟိုကျွန်တော်တို့မြန်မာအင်မတန်ပြန်စားတာပို့တဲ့နိုင်ငံကိုအင်မတန်ဆင်းရဲတဲ့နိုင်ငံဖြစ်အောင်လုပ်ခဲ့တယ်ဒါလည်းပုံမြင်လည်းမဟုတ်ဘူးဌာနကြီးလည်းမဟုတ်ဘူးတကယ်ဖြစ်ရဲ့နှစ်ပေါင်းစိတ်သုံးတယ်လောက်ထင်းလို့ချစ်လေပါတယ်အဲ့ဒါတော့ဆရာရေသူကသူတို့ကျွန်တော်တို့ဒီမိုကရေစီကျွန်တော်တို့ဟိုအစိုးရကိုဟိုသူတို့နောက်ကိုဆုတ်ခွာသွားတယ်ဒီမိုကရေစီကိုပြည်သူလူထုအနာအနည်းနဲ့သဘောမျိုးနဲ့ကျွန်တော်တို့ဒီကောက်ပွဲတွေဆက်နိုင်လို့တရားမျှတအောင်လုပ်ဆုတ်နောက်ဆုတ်သွားတယ်ဒါမဲ့လို့ကျွန်တော်တို့ကျွန်တော်တို့ဟာပေါ်ဟို2008ဖွဲ့စည်းပုံအခြေခံဥပဒေအရလဲသူတို့အတွက်အများကြီးကာပါယူထားတယ်ဘာလို့လဲဆိုတော့သူတို့ဟိုနောက်ကျောင်းပြန်ဆက်ရမှုမရှိသေးရဘာညာနဲ့ရေးသွားတယ်နောက်ပြီးတော့ကျွန်တော်တို့အခုအဲ့ကြတော့ဒီဟို၄ပုံတပုံကျွန်တော်တို့ဒီအာနာချင်းအစိုးရတွေကလည်းဟိုလူတွေကရွေးချယ်မှုမလုပ်ဖဲနဲ့လူတွေကလည်းကုလတော်ထဲမှာထိုင်နေတယ်ဒီကြတော့ကျွန်တော်တို့ကဟိုဒါကျွန်တော်တို့ဒီမိုကရေစီအပြည့်အဝမရသေးဘူးလို့ယုံကြည်တယ်လေဒါကြောင့်မလို့ကျွန်တော်အာနာချင်းနဲ့ဒီခရိုနီကိုနဲ့ပတ်သက်ပြီးတော့ကျွန်တော်တို့စီးပွားရေးရာပါဝင်ပူးပေါင်းတာတွေကကျွန်တော်စော်လင်းတယ်စော်လုံးသေးတယ်လို့ကျွန်တော်ထင်တယ်ခင်ဗျဘာလို့လဲဆိုတော့2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ပြီးမှဒါလင်း ကျွန်တော်တို့သူတို့နဲ့ပူးပေါင်းပါဝင်ခွင့်ပေးတယ်လို့ထင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ကျွန်တော်တက်ဆက်တဲ့ကိုချစ်မြန်ကိုတခုမေးချင်ပါတယ်တော်ရရှင်တွေကလည်းကိုချစ်မြန်ကိုပဲမေးလိုက်တော့မယ်ဘာဖြစ်လို့ဒေါန်ဆန်းစုကြည်ပြောထားတဲ့မေခွန်းထဲမှာပါပါတယ်ဒီလူတွေကိုပြင်ဆင်ခွင့်ပေးရမယ်ပြင်ဆင်နိုင်ရမယ်သူကတော့ပြင်ဆင်နိုင်မယ်လို့ယုံကြည်ပါတယ်ဆိုတော့ဒေါန်ဆန်းစုကြည်ပြောထားပါတယ်ဒေါန်ဆန်းစုကြည်ပြောလို့ပဲဒီခရိုနီတွေကိုပြန်ပြီးတော့မပြင်ဆင်နိုင်ဘူးလားကိုချစ်မြန်ဘယ်လိုထင်ပါလဲ
ဟုတ်ကဲ့ပါဆရာကျွန်တော်တို့ကလေဟိုဘယ်လိုလဲဆိုတော့ကျွန်တော်တို့ဒီဒေါ်အောင်ဆန်းစုကြည်လည်းကျွန်တော်တို့ဟိုကျွန်တော်တို့ကကြံပြုလို့တာလေဒီလိုကျွန်တော်တို့ဒီခုလက်ရှိတက်လာတဲ့ဟိုကျွန်တော်တို့လူတွေကရွေးချယ်တဲ့မြို့သားဒီမိုကရေစီအဖွဲ့ချုပ်နိုင်ငံရေးသမားအင်အားစုရဲ့ဒီထဲမှာစီးပွားရေးကြွန့်ကျင်တဲ့လူတွေနဲ့ပူးပေါင်းပါဝင်ပြီးတော့ကျွန်တော်တို့ဒီစီစီကျွန်တော်စဉ်းစားနေတယ်လို့ဒီအစီအစဉ်ကိုအဲ့ဒီလိုမြင်လို့ပါခင်ဗျာ
ဟုတ်ကဲ့ပါအခုချင်းမြေကျေးဇူးပါခင်ဗျာကျွန်တော်အကိုတိဟာတို့ပဲပြန်ပြီးတော့လှည့်ပေးကြပါလေကိုတိဟာကြားပါလားခင်ဗျာ
သားပါတယ်ဟ
ုတ်ကဲ့ကုသီကခုနကသရရှင်ဆွေးနွေးသွားကြတဲ့ထက်မှာခရိုနီနဲ့ပတ်သက်လို့သူတို့ရဲ့ခန်းစားချက်တွေပါပါတယ်ကုသီကဒီပေါ်မှာဗာမားတုံ့ပြန်ဆွေးနွေးလို့ပါတယ
်ကျွန်တော်ကဒီအများကျွန်တော်တို့ဒီပြည်သူလူထုရဲ့ခန်းစားချက်ကိုနားလည်ပါတယ်သူတို့ကဟိုအများကြီးခန်းစားခဲ့ရတယ်မျက်စိရှင်းပါလဲဟလာကျွန်တော်တို့တိုင်းပြည်မှာခေတ်အစားအသောက်တွေပြုံးသွားတယ်ဒီလူတွေကပြည်ပြည်သက်ချမ်းသာသွားတယ်ကျွန်တော်တို့နေပြည်တော်ကြီးထူထောင်လိုက်တယ်ဟလာဟိုမတန်တဆအဆောက်အဦတွေကိုတခါတည်းဟိုနိုင်ငံတော်ဘတ်ဂျက်တွေချပေးပြီးတော့ဒီလူတွေကမြေမကောင်းအောင်ချမ်းသာသွားတယ်ကျွန်တော်တို့မျက်စိရှင်းနေတယ်တိုင်းပြည်ကဆင်းရဲသလောက်အလားဒီလူတွေချမ်းသာတော့ကျွန်တော်တို့အားလုံးမြင်တဲ့အတွက်ကြောင့်ပြည်သူလူထုကဒီလိုပဲခံစားပါတယ်ဒီခံစားချက်ကမမှားပါဘူးဒါပေမဲ့ကျွန်တော်ကဒီကြောင့်လည်းကြည့်ပြောသွားတဲ့ချက်ထဲမှာကျွန်တော်လေးလေးတန်းတန်းပြန်ပြီးတော့ဟို interpretation လုပ်ချင်တာတော့သူကဟိုဒီ chronology တွေအခွင့်အရေးပြန်ပေးမယ်လို့ပြောတာမဟုတ်ဘူးအားလုံးနဲ့အတူတူပဲလုပ်ရမယ်ဟိုအခွင့်အရေးအထူးပေးမယ်လို့ပြောတာမဟုတ်ဘူးဒီစီးပွားရေးသမားတွေအားလုံးလုပ်တယ်လို့ပဲလုပ်ရမယ်သူတို့ကသူတို့အပြစ်ရှိတဲ့လူတွေလိုမျိုးမဟုတ်ဘဲနဲ့အားလုံးလိုပဲတညီတည်းလုပ်ရမယ်လို့ပြောတယ်ဆိုတော့နောက်တစ်ခုကလည်းကျွန်တော်နားလည်တာပါဆိုတော့ခရိုနီတွေကပြီးခဲ့တဲ့အစိုးရလက်ထက်တော့မတရားအရယူထားတဲ့လုပ်ငန်းတွေလုပ်ပိုင်ခွင့်တွေရှိတယ်ဆိုလို့ရှိရင်အခုကျွန်တော်တို့ရှိနေတဲ့ဒီမိုရီစီဒီအရက်သားအစိုးရရှိနေတဲ့အချိန်မှာရှိတဲ့ကျွန်တော်စီးပွားရေး policy တွေဥပဒေတွေနဲ့ပြန်တိုက်ပြီးတော့မဟုတ်မတရားယူထားတာတွေလက်ရှိကျန်နေသေးတဲ့အကျိုးတွေဆက်ပြီးခံစားနေသေးတဲ့သူကျွန်တော်သိရမယ်။ဒေါ်ဆန်းစုကြည်ကလည်းဒါကိုအကောက်ဝယ်ပေးမှာမဟုတ်ခွင့်လွှတ်မှာမဟုတ်ဘူး။သူကပြန်ဆပြေချင်တာဒီခရိုနီတွေကိုကျွန်တော်တို့ဒီကျန်တဲ့သူတွေနဲ့အထူးထူးပဲဒန်းတို့ရည်သူတို့ပြန်ဆဖို့ပဲပြောတာ။အခွင့်အရေးပေးဖို့လည်းသူမကြီးရဲသလိုကျွန်တော်ဒါလေးလေးနဲ့ယုံကြည်ပါတယ်ဒီလူတွေကမတရားအခွင့်အရေးတွေဆက်ပြီးတော့ခြင်ထားတယ်ဆိုလို့ရှိရင်ပြန်ပေးရမှာပါကျွန်တော်တို့အရေးယူရမှာပါဒီကျွန်တော်တို့ဒီပြည်သူ့ဘာသာဖြစ်တဲ့အားမှာပါဆိုတော့ကျွန်တော်ဒေါက်ဆာစုကြည်နေတဲ့ဒီပုံစံနဲ့တွားမယ်လို့မျှော်လင့်ပါတယ်ခင်ဗျာ
ဟုတ်ကဲ့
ဒီလူတို့ကလည်းရှင်းပြဒေါက်ဆာစုကြည်ကိုယုံပြီးသားဒါတကယ်စိတ်ပူရဲဆိုတော့ဒီလူတွေကိုနှစ်ပေါင်းများစွာခံစားခဲ့ရတာကနှစ်ပေါင်းအစိတ်လောက်ဖြစ်တယ်အဲဒေါက်ဆာစုကြည်ကဥမာ6လလောက်ပဲရှိသေးတဲ့အခါကျတော့စိုးရိမ်စိတ်မတောက်ပြတာတော့ဒါကတော့ဟိုသဘာဝကြပါလေဗျာ
ဟုတ်ကဲ့ကုအောင်သူငင်းကိုကျွန်တော်မေးချင်ပါတယ်ခင်ဗျာခုနကပြောသွားတဲ့ထဲတွေမှာပါပါတယ်အာခရိုနီတွေကိုခေါ်ဖိတ်ခေါ်လာရင်တော့မှသူတို့ကိုဘယ်လောက်ထိထိန်းကျောင်းနိုင်မလဲဆိုတဲ့ကိစ္စပါဒေါ်ဆန်းစုကြည်ရဲ့မိကုန်းထဲမှာတော့တရားဥပဒေစိုးမိုးရေးကိစ္စနဲ့ပတ်သက်လို့တော်လေးထည့်သွင်းပြောသွားတာတွေ့ရပါတယ်အဓိကစီးပွားဖွံ့ဖြိုးမှုအတွက်အရေးပါတယ်ဆိုတော့အဲ့တော့တကယ်တမ်းတရားဥပဒေစိုးမိုးမှုနဲ့ဒီအရင်တော့ကနာမည်ပြက်ခဲ့တဲ့စီးပွားရေးလုပ်ငန်းရှင်တွေကိုစီးပွားရေး policy ကောင်းကောင်းနဲ့ထိန်းကျောင်းသွားနိုင်မယ်လို့ကယူဆမယ်အခြေအနေရှိပါလားဥအောင်သူငင်းအမြင်သိချင်ပါတယ်
ဟုတ်ကဲ့ဟိုကျွန်တော်ခုနထောက်ပြတဲ့ဒီ social justice ပေါ့နော်လူမှုရေးတရားမျှတမှုကိစ္စကိုကျွန်တော်ထပ်ပြီးတော့အလေးနဲ့ပြောချင်ပါတယ်ဆိုလိုတဲ့သဘောကတော့ကျွန်တော်တို့အခုပြီးခဲ့တဲ့ဟိုကာလတွေမှာပေါ့နော်ဆိုတော့ဒီခရိုနီလို့ခေါ်တဲ့လူတန်းစားတစုကအကျိုးရှိသွားတာတော့အမှန်ပဲသူတို့ကိုပြန်ပြီးတော့လည်းကျွန်တော်တို့ဟိုလက်တွဲလုပ်ရမယ်ဆိုတာလည်းလက်ခံပါတယ်ဆိုတော့ဒါပေမဲ့တပိုင်းမှာဘာတွေလိုတယ်လဲဆိုတဲ့အခါကျတော့အဲ့တော့ကျွန်တော်တို့တစ်ချိန်ကနစ်နာခဲ့တဲ့လူတွေအတွက်ကယ်ဆင်းရဲမှုပွားပြောက်ရေးအတွက်အစီအစဉ်တွေကဘာလဲပေါ့ဆိုတော့နောက်တစ်ခါအခုကျွန်တော်တို့အမေရိကန်နိုင်ငံမှာအဆလို့ပေါ့နော်ဆိုတော့အသေးစားစီးပွားရေးလုပ်ငန်းတွေကိုဦးစားပေးပါတယ်နောက်တစ်ခါစင်ကာပူကအဆလို့ကျွန်တော်တို့နိုင်ငံတော်တော်များများမှာအတိုင်းပြည်တစ်ခုစီးပွားရေးတက်လာဖို့ဆိုရင်အသေးစားလုပ်ငန်းတွေကိုကျွန်တော်တို့ထူထောင်ပေးမှပဲကျွန်တော်တို့ကစီးပွားရေးတက်မှာပါအဲ့တော့ဒီခရိုနီတွေကိုအားကိုးလို့စီးပွားရေးတက်မယ်လို့ကျွန်တော်လုံးဝမယုံကြည်ပါဘူးအဲ့တော့ဒေါ်ဆန်းစုကြည်ရဲ့မူဝါဒဘိုင်းမှာတစ်ဖက်ကလိုတာကတော့ကျွန်တော်အမြင်ကခုနပြောတဲ့ဒီအသေးစားလုပ်ငန်းတွေကိုဘယ်လိုဦးစားပေးပြီးတော့ထူထောင်မလဲဆိုတဲ့ကိစ္စကြံပါတယ်နောက်တစ်ခုကစီးရင်ပွဲတည်မှုရှော့ချရေးဘယ်လိုလုပ်မလဲဆိုတဲ့ကိစ္စတွေကြံတယ်လို့ကျွန်တော်ဝေဖန်ချင်ပါတယ
်ဟုတ်ကဲ့ဒီပေါ်မှာကုသရာရောဗာမားတုတ်ပြန်ဆွေးနွေးလို့ပါလဲခင
်ဗျဟိုသတ္တနာကဘာလဲဆိုတော့ကျွန်တော်တို့အဲ့ဒီအခင်းချင်းမှာဒီအားလုံးပြောလင့်ထားတဲ့ဒီစီးပွားရေးနဲ့ပတ်သက်တဲ့ဒီနည်းနည်းအသေးစိတ်တဲ့အမှုစိတ်တဲ့မူတွေကျွန်တော်တို့ကောင်းဆန်းစုကြည်ရောဟလာဟိုကျွန်တော်တို့ဒီစီမံဘာသာဝင်ကြီးဦးကျော်ဝန်ကြီးရောအဲ့ဒီစီးပွားရေးသမားတွေပြည်သူလူထုကရုပ်ပြမကြားရတဲ့အတွက်မကြားရတဲ့တပိုင်းပေါ့နော်အားပြတ်စရာဒီ policy အနုစိတ်တဲ့နယ် policy တခုမကြားရတာရောအချိန်နဲ့မှာ chronology တွေကိုလည်းပွဲတဲ့မှာမြင်လိုက်ရရောအဲ့ဒီတစ်ချက်ကကျွန်တော်တို့ဒီအားလုံးကိုလည်းဆိုရင်ချိန်နဲ့သွားစီတာပါအမှန်တော့သူကဟို
ကျော်ဟိုဟိုအားဟိုတရားရှင်ပြောသလိုပါပဲကျွန်တော်တို့ဒီတကယ်ကိုဒီလူလူလည်းနားလည်နိုင်တယ်ဟလာကျွန်တော်တို့ဒီစီးပွားရေးတကယ်ကိုဟိုအခုမှတပ်ပစ္စည်းစီးပွားရေးတမားရောပြင်ဆင်နေတဲ့ဒီလူငယ်စီးပွားရေးတမားရောအားလုံးဝင်ပါနိုင်တဲ့စီးပွားရေးအားလုံးပေါ်တော့ကျွန်တော်တို့ဒီစီးပွားရေးကိုဥပေါ်လာနိုင်အောင်လုပ်နိုင်တဲ့စီးပွားရေးအဖြေမှန်တရက်ကိုချမှတ်နိုင်မှသာလေအဲ့ဒီအမျိုးထုတ်ပြန်နိုင်မှသာလေအားလုံးကကျွန်တော်တို့လုံခြုံမှုရှိရှိနဲ့ကျွန်တော်တို့ဒီဒီပူးပေါင်းပါဝင်နိုင်ပါပါကျွန်တော်တို့ဒီအဲ့အတွက်လည်းဒေါက်တာဆက်စီအေရီယာအဖွဲ့တူဖွဲ့ရဆိုတဲ့အကြောင်းကိုထုတ်ပြောခဲ့ပါတယ်။ဆိုတော့ကျွန်တော်တို့ကလက်ရှိအခြေအနေမှာတော့အဲ့ဒီအဖွဲ့ကဘာတွေဆွေးနွေးပြီးဘာတွေထုတ်ပြန်ပြီးဘာတွေလုပ်မှာလဲဆိုတော့ကျွန်တော်တို့စောင့်ကြည့်ရမှာဖြစ်ပါတယ်။အခုချိန်ဒီကတော့တော်တော်လေးရေပြူးအဆန်နဲ့စီဝါရေးပူဝါရတွေပဲဖြစ်နေတဲ့အတွက်ကြောင့်မလို့အားလုံးကသဝေးသဝါဖြစ်ပြီးတော့ဆွေးရင်ထိတ်လန့်နေဖြစ်ပါတယ်။
အဲ့ဒါကျွန်တော်တက်ဆက်ထဲမိချင်ပါတယ
်။ရေးကြည့်တာကတော့ထုတ်ပြန်မှုလို့ပါတယ်။ဟိုအသေးစိတ်အမှုစိတ်ပေါ့နော်အမှုစိတ်ဆိုတော့အမှုစိတ်ကြီးလည်းမဟုတ်ဘူး။အားလုံးကျွန်တော်ဒီမှာရှိတဲ့စီဝါရေးသမားတွေလူငယ်စီဝါရေးသမားတွေအားလုံးဟုတ်လားနားလည်ပြီးဘယ်ကိုကြွက်ပြီးဘယ်လိုလှောင်ရမလဲဘယ်အချိန်နဲ့သွားရမလဲဆိုတဲ့ဟာမှားနိုင်တော့တဲ့အထိစီးပွားရေး policy တခုကိုကျွန်တော်တို့ထုတ်ပြန်ပေးဖို့လိုအပ်ပါတယ
်ဟုတ်ကဲ့ကျွန်တော်နောက်ဆုံးကောင်သူညင်းကိုမေးချင်ပါတယ်ခင်ဗျာကောင်သူညင်းအခုဒေါန်ဆန်းစုကြည်ကတော့သူ့ရဲ့မိကုန်းထဲမှာထည့်ပြောသွားပါတယ်6လအထိစီးပွားရေးအခြေအနေထောင်မလာဘူးဆိုတာသူဝန်ခံသွားတဲ့သဘောရှိပါတယ်အဲ့တော့လက်ရှိအစိုးရသိရဲ့စီးပွားရေးမူဝါဒနဲ့ပတ်သက်လို့ကျွန်တော်တို့နယ်လေးအချင်းချုပ်ပြီးတော့သုံးသပ်ပေးပါလား
ဟုတ်ကဲ့ဒီလိုဒေါန်ဆန်းစုကြည်ပြောတာကကျွန်မတို့ညွှန်မှန်းထားသလောက်စီးပွားရေးကမတိုးတက်တာဘူးဆိုတာသုံးသပ်ပါတယ်အဲ့တော့ပြဿနာကလိုနေတာကင်းကင်းနားနေပါဆိုတော့အဲ့တော့ညွှန်မှန်းထားတဲ့တိုးတက်မှုဆိုတာကဘယ်နေရာကိုင်းနှုန်းကိုပြောတာလဲမတိုးတက်ဘူးဆိုတာကလည်းကျွန်တော်တို့ဘယ်လောက်ထိရည်မှန်းချက်ကိုမပြည့်မီဘူးဆိုတာပြောတာလဲပေါ့နော်ဆိုတော့အဲ့တော့ကင်းကင်းနားနေနဲ့တိတိကျကျပို့ပြီးတော့ပြောဖို့လိုမယ်လို့ထင်ပါတယ
်ဟုတ်ကဲ့ပါခင်ဗျာကျွန်တော်တို့ဒီ daily life အစီအစဉ်အချိန်လဲဆီသွားလို့ပါအဓိကပေါဝင်ဆွေးနွေးပြီးတဲ့နိုင်ငံတကာမဟာဗျူဟာလေးလာရေးအဖွဲ့ကဥအောင်သူညိနောက် NHK ကကုတီဟာကျေးဇူးအများကြီးတင်ပါတယ်ပါဝင်ဆွေးနွေးမေးမြန်းကြတဲ့တော်ရရှင်တွေကိုဒီနားဆင်ကြတဲ့ပရိသတ်တွေကိုအားလုံးကိုကျေးဇူးအများကြီးတင်ပါတယ်ခင်ဗျကျွန်တော် Daily Life Season ဒီမှာကျန်းသာခွင့်ပြီးတော့
ထလို့ဒီမတိုင်ကြီးထိုင်တဲ့ကိုသားညိုအစီအစဉ်တင်ဆက်တဲ့ဒါရိုက်လေးလိုင်းဆွေးနွေးခန်းကိုနားဆင်ခဲ့ကြရတာပါရှင်။ကျမတို့ဒီဗုဒ္ဓဟူးနေ့မနေ့ထုတ်လွှင့်မဲ့ရေဒီယိုအစီအစဉ်တွေကိုတော့လိုင်းဒိုမီတာ30နဲ့40 50နဲ့လိုင်းလာမီတာ190တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင်။အခုတော့တရင်အချင်းချုပ်ကိုမခင်ပြူထွေးကကြီးညာပေးပါမယ်ရှင်။
ပါကစ္စတန်နိုင်ငံအနောက်တောင်ပိုင်းကတာမြို့ကရဲတပ်နန်းကျောင်းတစ်ခုကိုဖောက်ခွဲလက်နက်အပြည့်စုံကင်ဆောင်လာတဲ့အသေးခံဘုံးခွဲသူတို့ဝင်ရောက်တိုက်ခိုက်တာကြောင့်လူ60ထဲမှနေသေဆုံးပြီးတော့120ကျော်ဒဏ်ရာရတဲ့အကြောင်းပါကစ္စတန်ဆုရရာရှိတွေကပြောပါရယ်ဒီနေ့လာနေညသကောင်မတိုင်ခင်မှာဒီတိုက်ခိုက်မှုဖြစ်တာပါတိုက်ခိုက်သူတွေဟာတနန်းကျောင်းဝင်အတွင်းလူသစ်စုဆောင်တဲ့ဆောင်ထဲကိုဝင်ပြီးတော့အဆောင်ထဲမှာရှိတဲ့သူတွေကိုပစ်ခတ်ခဲ့တာဖြစ်ပါရယ်ရှင်ဖိလစ်ပိုင်သမ္မတရော်ဒရီဂိုဒူတာတေဟာဖိလစ်ပိုင်နိုင်ငံနဲ့အမေရိကန်ပြည်ထောင်စုအကြားနှစ်ပေါင်းများစွာတိုက်ဆောက်လာခဲ့တဲ့မဟာမိတ်ဆက်ဆံရေးမှာမရေရာမှုတွေဖြစ်လာစေတဲ့စကားတချို့ကိုဒီကနေ့ထပ်ပြီးတော့ပြောလိုက်ပြန်ပါတယ်။ဖိလစ်ပိုင်အနေနဲ့အမေရိကန်အစိုးရကြိုးဆွဲခေါ်ရလိုက်မဲ့ခွေးကောင်လိုဆက်ဆံတာမျိုးခံမှာမဟုတ်ဘူးလို့စကားကိုမစင်မချင်းပြောလို့ရှိတဲ့မစ္စတာဒူတာတေကဂျပန်နိုင်ငံကိုတရားဝင်ခရီးမထွက်ခွာခဲ့မနီလာမြို့မှာသတင်းတောက်တွေကိုပြောသွားတာပါ။သူသမ္မတအဖြစ်တာဝန်ထမ်းဆောင်နေတဲ့ကာလမှာဆယ်စုနှစ်တွေနဲ့ချီရှိလာခဲ့တဲ့နိုင်ငံအကြားကာကွယ်ရေးဆိုင်ရာသဘောတူညီချက်တွေကိုအမေရိကန်အနေနဲ့မစ်ပစ်လိုက်နိုင်တယ်လို့လည်းပြောသွားပါရဲ့ရှင်။တောင်ကိုရီးယားနိုင်ငံမှာအချင်းပြတ်ချစားမှုအတွင်းအဓိကတာဝန်ရှိတဲ့အမျိုးသမီးတဦးနဲ့နီနီဆက်ဆက်ပတ်သက်မိခဲ့တဲ့အပေါ်မှာသမရပတ်ကွန်ဟေးကလူတို့ကိုဒီကနေ့တောင်းပန်လိုက်ပါတယ်။အစိုးရယာရုတာဝန်မရှိတဲ့ဒီအမျိုးသမီးဟာသမရဖာကရဲ့အဓိကမိန်ကုန်းတချို့ကိုတီးဖြတ်ရမှာအလို့သဘောပါဝင်ပတ်သက်ခဲ့တယ်လို့ကိုရီးယားရုပ်သံသတင်းဌာနတခုကထုတ်လွှင့်ပြီးတော့နောက်တနေ့မှာပဲအခုလိုတောင်းပန်လိုက်တာပါရှင်။ထိုင်းနိုင်ငံတောင်ပိုင်းဖထာနီခရိုင်ညစေးတခုမှာတနင်္လာနေ့ညပိုင်းကပုံပေါက်ကွဲလို့လူတစ်ယောက်သေဆုံးပြီးတော့16ယောက်ထိခဲ့ဒဏ်ရာရခဲ့ပြီးတဲ့နောက်မှာဒီကနေ့အစောပိုင်းမှာတော့ခရိုင်ကျွင်းလုံခြုံရေးကိုတာဝန်ရှိသူတွေကတင်းကျပ်ထားပါရရှင်
။တရင်ချင်းချုပ်ကိုမကင်ပြူတာကကြီးညာပေးခဲ့တာပါရှင်။ဒီညအစီအစဉ်ထုတ်လို့ရမှုကတော့မသိငင်ထိုက်ဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Thomas Blondes ဖြစ်ပါတယ်။ VOA American အသံညဘက်မြန်မာဘာသာအစီအစဉ်ကိုည9နာရီကနေ10နာရီအထိ line 2 meter 24 2590နဲ့လိုင်းလာမီတာ190တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးခဲ့တာပါရှင်။သောတာရှင်များအားလုံးကိုရော့စိတ်ပါရှင်လန်းချမ်းပြေကြပါစေ။ VOA ကိုအားပေးနားဆင်တဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်။ကျမရှားဖုံပါ
This program has come to you from the Voice of America, Washington.